Welcome to the Voice of America in Burmese.
Mingla paung ne pisung ne mne khin phit ja paw si taw da si ma khnya. VOA American tan Myanmar bai season ga 2018 khu ne September 9 ye taw ja ni mne khin season ni go American pi taw su myo lo Washington DC ga ni dai ye sat tin thau lwin pe ni ba bi. Nai lo mita 24 40 51 taw ga ni phai yu 90 nai ya da lo VOA ye website sa myan la phit de VOA BurmeseNews.com နဲ့ VOA Facebook စာမျက်နှာ VOA Burmese News လို့မှလည်းအချိန်နဲ့တပြေးညီနားဆင်နိုင်ကြပါတယ်ခင်ဗျာ။ကျွန်တော်စမိုးပါခင်ဗျာ
။မင်္ဂလာမနက်ခင်ဗျာခင်ဗျာ။ဒီကနေ့မနက်ဖက်သတင်းတွေကိုဒေါက်ခင်မျိုးသွင်းနဲ့ကျွန်တော်ကြော်သိမ်းပြောပြမှာပါ။သမရဆောင်ကိုပြင်းထန်ဝေဖန်ထားတဲ့ The New York Times သတင်းစာပါဆောင်းပါးကိုသူတို့ရေးတာမဟုတ်ဘူးလို့အစိုးရထိတ်တန့်တာဝန်ရှိသူတွေကညင်းနေပါတယ်။ရိုဟင်ဂျာမွတ်စလင်တွေဘင်္ဂလားဒေ့ရှ်ကထပ်ပြေးသွားရတဲ့ဖြစ်ရပ်ကိုကနအူးအဆင့်စုံစမ်းစစ်ဆေးမှုလုပ်ဖို့ ICC မှာလုပ်ပိုင်ခွင့်ရှိတယ်လို့ ICC ကဆုံးဖြတ်ပါတယ်။ Facebook မှာမြန်မာဘာသာကနေအင်္ဂလိပ်ဘာသာကိုဘာသာပြန်ပေးနေတာကို Facebook ကရှင်းလိုက်ပါပြီ။ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖို့ထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။ဟုတ်ကဲ့ကောင်းပါပြီခင်ဗျာ။အခုသတင်းတွေကြီးညာပြီးနားဆင်ရမယ့်သတင်းတော်တွေထဲမှာဆိုရင်တော့မြန်မာခေါင်းဆောင်တွေပေါ်စုံစမ်းစစ်ဆေးမှုတွေပြုလုပ်ခံရနိုင်ဖို့ရှိတယ်ဆိုရဲနိုင်ငံတကာရာဇဝတ်မှုခုံရုံး ICC ကဘာတွေများလုပ်ဆောင်နိုင်မလဲဆိုတာနဲ့ပတ်သက်ပြီးတော့ICC ရဲ့ဥပဒေရေးရာအကြံပေးအပုဂ္ဂိုလ်ဖြစ်တဲ့ဂဲလ်ဘတ်ဘေဒီကရှင်းပြနောက်ပိုင်းမှာရှင်းပြတာကိုပြည်စုံနားဆင်ကြဖို့ရှိပါတယ်။ဒါပြင်ရခိုင်ပြည်နယ်ရေးနဲ့ဆက်ဆက်ပြီးတော့ကုလသမဂ္ဂ NLD အစိုးရအပေါ်ကန့်ကွက်ဆန့်ကျင်တဲ့ရည်သားထားတဲ့စာရီမန်းလေးမြို့မှာလိုက်လံကတ်နေတဲ့ဖြစ်ရဖြစ်ပွားခဲ့တဲ့ဆိုတဲ့အကြောင်းမြမပင်လေးပင်မှာလူမပါပဲထူးထူးခြားခြားရောက်ရှိနေတဲ့နိုင်ငံသားကိုဒင်းတင်မော့အဟောင်းနဲ့ပတ်သက်ပြီးတော့ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအမေရိကန်ဂျာပြတ်လွတ်တော်မှာရုရှားကဂျာဝင်နှောက်ယှက်မှုတွေရှိလာနိုင်တဲ့အခြေအနေပေါ်လှုပ်ဆောင်နေတာတွေနဲ့ပတ်သက်ပြီးတော့ကွန်ကရစ်လွှတ်တော်မှလူမှုကွန်ရက်အမှုဆောင်ရာရှိတွေကခုခံပြောဆိုခဲ့ကြတဲ့သတင်းစာတာတွေကိုနားဆင်ကြဖို့ရှိပါတယ်။နောက်ပိုင်းမှာလည်းအင်္ဂလိပ်စာသင်ခန်းစာနဲ့ကျန်းမာရေးကဏ္ဍတိုင်းရင်းသတင်းလွှာစတဲ့အစီအစဉ်တွေကိုနားဆင်ကြဖို့ရှိပါတယ်။အခုတော့ထိတ်တန့်ရောက်သတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဒေါက်ခင်မျိုးဆက်တို့ကကြီးညာပေးကြပါလိမ့်မယ်ခင်ဗျာ။
သမရဒေါ်လင်ထရမ်ရဲ့ညံချင်းနှိမ့်ချပြီးထိရောက်မှုမရှိတဲ့ခေါင်းဆောင်မှုပုံစံပေါ်ဝေဖန်ထားတဲ့ New York Times သတင်းစာပါဆောင်ပါကိုအမည်မဖော်ဘဲရေးသားထားသူဟာသူတို့မဟုတ်ဘူးလို့သမရထရမ်အစိုးရအဖွဲ့ကထိတ်တန့်တာဝန်ရှိသူတွေကငြင်းဆန်ပြောဆိုနေကြပါတယ်။နိုင်ငံခြားရေးဝန်ကြီး Mike Pompeo ကဒီဆောင်ပါဟာဝမ်းနည်းပွဲဖြစ်တယ်လို့အိန္ဒိယခီးစဉ်တွင်ပြောပါတယ်။အခုဖြစ်ရမှာဒီအစိုးရကိုထိခိုက်ပျက်စီးစေဖို့မီဒီယာရဲ့အားထုတ်လှုပ်ဆောင်ချက်ဟာတိတ်ကိုစိတ်ပျက်ဖို့ကောင်းတယ်လို့လည်းပြောပါတယ်။ဒုတိယသမရ Mike Pence ရဲ့ယုံကလည်းဒါဟာအပြော်တန်းလုံဆောင်ချက်မျိုးတဲ့အများကြီးကြော်လွန်တယ်လို့ထွတ်တာမှရေးပါတယ်။အမျိုးသားထောက်လှမ်ရေးအဖွဲ့ညွှန်ကြားရေးမှူးဒန်ကုတ်စ်က The New York Times မှာပါတဲ့ဆောင်းပါးကိုကျွန်တော်ဒါမှမဟုတ်ကျွန်တော်ရဲ့လက်ထောက်ကရေးသားတယ်ဆိုတဲ့ခံမှန်းပြောဆိုချက်တွေဟာလုံးဝကိုမှားယွင်းပါတယ်။ကျွန်တော်တို့မရေးပါဘူးလို့ထုတ်ပြန်ချက်တခုမှပြောထားပါတယ်။သူတို့မဟုတ်ဘူးလို့ညင်းကြတဲ့တခြားထိပ်တန်းတာဝန်ရှိသူတွေထဲမှာကာဝေးဝန်ကြီးဂျင်မက်ဒစ်ကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးနီကီဟေးလီဗန်ဒါရေးဝန်ကြီးစတီဗ်မနူချင်းအမိမိလုံခြုံရေးဌာနဝန်ကြီးခီယစ်တင်နီယိုဆန်လူသမားဝင်ကြီး Alex Acosta နဲ့စွန့်ရင်ဝင်ကြီး Rick Perry တို့ပါဝင်ပါတယ်။ဆောင်းပါးကိုရေးသူဟာအစိုးရအဖွဲ့အကြီးတန်းတာဝန်ရှိသူတို့ဖြစ်ပြီးဘယ်သူရေးတယ်ဆိုတာလူသိချင်ကြထုတ်ပြောမယ်ဆိုရင်အဲ့ဒီလူရဲ့အလုပ်ကိုင်ကိုတိကျပွင့်ရှိတယ်လို့ The Times သတင်းစာကပြောပါတယ်
။မြောက်ကိုရီးယားကွန်ပျူတာဟက်ကာတဦးဖြစ်တဲ့ Park Jin Hyuk ကိုရာဇဝတ်ပြုမှုနဲ့ဆွဲချက်တင်လိုက်ကြောင်း American အစိုးရရှင်တွေကချက်တပရင်းနေမှာပဲကြေညာလိုက်ပါတယ်။သူဟာ2014 Sony ရုပ်ရှင်ကုမ္ပဏီကွန်ပျူတာတွေထဲကိုဖောက်ထွင်းမှုနဲ့2016 Bangladesh ဘဟုဘဏ်ကအချက်လက်တွေခိုးယူမှုအပောင်းဝင်မကြာခင်နှစ်တွေအတွင်းဆိုးဝါးတဲ့ Cyber တိုက်ခိုက်မှုအများပြားလှုပ်ဆောင်မှာပါဝင်ပတ်သက်နေတယ်လို့လည်းအစိုးရရှင်တွေကပြောပါတယ်။ Park ဟာကွန်ပျူတာပရိုဂရမ်မာတဦးဖြစ်ပြီးမြောက်ကိုရီးယားအစိုးရကအထောက်ပံ့ပေးထားတဲ့ Lazarus Group လို့လူသိများတဲ့ hacker အဖွဲ့ကအဖွဲ့ဝင်လည်းဖြစ်ကြောင်းအစိုးရရှင်းနေတွေကပြောပါတယ်။ဒီအဖွဲ့ဟာကမ္ဘာတလွှားကဘဏ်နဲ့တခြားဌာနအဖွဲ့အစည်းတွေကို cyber တိုက်ခိုက်မှုတွေအကြီးအကျယ်လုပ်ခဲ့တယ်လို့ဆက်ဆွဲနေကြတာပါ။ Park ကို Sony ရုပ်ရှင်ကုမ္ပဏီရဲ့ဌာနချုပ်ရှိရာ Los Angeles ကပြန်စုတရားရုံးမှာဂျွန်လ၈ရက်နေ့ကတရားစွဲဆိုခဲ့တာဖြစ်ပြီးဒါဟာ American သမ္မတ Donald Trump နဲ့မြောက်ကိုရီးယားခေါင်းဆောင် Kim Jong-un တို့စင်ကာပူကသမိုင်းဝင်ထိပ်တီးဆွေးနွေးမတိုင်ခင်လေးရဲ့လိုမှာဖြစ်ပါတယ်။တောင်မတင်ရင်ကျဖြစ်နေတဲ့နျူကလ িয়ার နဲ့ဖြတ်သိမ်းရေးဆိုင်ရာမြောက်ကိုရီးယားအစိုးရနဲ့ဆွေးနွေးပွဲတွေလုပ်ဖို့ထရမ့်အစိုးရအဖွဲ့စူးစမ်းနေကြမှာပဲအခုလိုတရားစွဲဆိုမှုပေါ်ပေါက်လာခဲ့တာဖြစ်ပါတယ်။တယ်လီဖုန်းဒါမှမဟုတ် IT နည်းပညာရပ်နဲ့ငွေလွှဲရာမှာလိမ်လည်မှုကနေကွန်ပျူတာအွန်လိုင်းဆိုင်ရာမတမာမှုတွေအထိကျွလွန်မှုတွေနဲ့သူ့ကိုအလိုရှိနေတာဖြစ်ပါတယ်။ Park နဲ့ပတ်သက်တဲ့အချက်လက်တွေရှင်းရင်ပေးကြဖို့အတွက်ဖော်ပြထားတဲ့
ตัวก็ลูกชิจังจอนยาโกเอฟบีไอพิจารณาสุดท้ายในปีรุ่งนี้ทบทวนทบไปเลยเมริกันบรรดาอีทานากาเล่ปักเนตตัวก็ลูกปีทาร์เลยยาโกเรียสูยายกงเล็กคู่เพื่อเดชโชว์สันเอ็กซ์โวจอยเวนเจอร์ปอมาดังกับเยี่ยมหูเรียช่ามาท่าจังสัปดาห์มาเช้าจะได้บริณีมาเวจินยาเกวาร์เลยรัสเซียนั่งบอกว่าบุบีดินทันเนตดังกับเยี่ยมหูเรียช่ามาผู้อเมริกันนึกดูอามาดูเนตตันเดมันฮองดีกาจะได้บริณีมาได้ตรงไล่จาวาร์เลยทับไปเมอเมริกันดีดังสุดทั้งหมดผู้ อุรบามาไม่ดีกว่าที่เคยมุ่งมั่นสิ่งเดียวรัสเซียสุยาเลี้ยงอยู่ปิวลาซีเมลูซองนี้ด้วยกูอดีตชาติมาพูดดูเรื่องลูอดีตท้าพิจารณาเลยถ้าลูกดูบรรยากาศยังความดีอุกท้าไอราฮูบินเนอร์บับลิกันถ้าลูกดูมาไมค์ครับผู้ก้าผู้เดินเนี่ยตัวลูกยืดเรื่องเปลี่ยนไปเสียไม่สุรามีคนทุกเสียไม่ชีบเอาอเมริกันมารัสเซียกูรู้เกี่ยวกับที่นาซีเมนนิลเลนเนี่ยชาติมาลูซองนั่งเสียชีบเรื่องลูจานาบอดคุมาเปียวไป ก่อนหน้านี้วันที่อุปถัมภ์ดิโมกราฟวัยทะลุดอมมาชาร์ลบราวน์อะไรรัสเซียอยากพิมพ์มูลสองมุมนี้มาเสมาเนี่ยเบียร์เนี่ยวิจัยเช่นที่ลาบุจันทร์รุ่นเล่นนี่รับว่าไอ้ลูมิโอคุติมาตุยาดีบาบูลูเบียร์ไปรัสเซียในงานสัญญาอเมริกันทำมาจีเอาไมเคิลเมฟองอะไรรัสเซียบอกพี่อาบูเบบูจะทำวันนี้จะน่าคุยด้วยลูดอมมาดีกว่าไต่ตัวมาเลยยาสูบพิมพ์มูลด้วยยึดแดนช่างมันยาบ้าเมย์บูบีเยี่ยยูลูสองจ้าบุจันทร์ไต่ตัวมาเลยลูแต่มาจีแม็ ကျွန်တော်တို့ရဲ့ဒီဂျီတယ်ဒီဂျီတယ်ဒီဂျီတယ်ဒီဂျီတယ်ဒီဂျီတယ်ဒီဂျီတယ်ဒီဂျီတယ်ဒီဂျီတယ်ဒီဂျီတယ်ဒီဂျီတယ်ဒီဂျီတယ်ဒီဂျီတယ်ဒီဂျီတယ်ဒီဂျီတယ်ဒီဂျီတယ်ဒီဂျီတယ်ဒီဂျီတယ်ဒီဂျီတယ်ဒီဂျီတယ်ဒီဂျီတယ်ဒီဂျီတယ်ဒီဂျီတယ်ဒီဂျီတယ်ဒီဂျီတယ်ဒီဂျီတယ်ဒီဂျီတယ်ဒီဂျီတယ်ဒီဂျီတယ်ဒီဂျီတယ်ဒီဂျီတယ်
ဒီလိုဟက်ခွန်လေးရှစ်တုံညာလိုင်းရိုမီတာ၄၈၅တုံညာနဲ့ဒူတိယနိုင်ရွယ်မှာလိုင်းလက်မီတာ၁၉၀ကီလိုဟက်တင်9တုံညာနဲ့ဒူတိယနိုင်ရွယ်မှာလိုင်းလက်မီတာ၁၉၀ကီလိုဟက်တင်9တုံညာနဲ့ဒူတိယနိုင်ရွယ်မှာလိုင်းလက်မီတာ၁၉၀ကီလိုဟက်တင်9တုံညာနဲ့ဒူတိယနိုင်ရွယ်မှာလိုင်းလက်မီတာ၁၉၀ကီလိုဟက်တင်9တုံညာနဲ့ဒူတိယနိုင်ရွယ်မှာလိုင်းလက်မီတာ၁၉၀ကီလိုဟက်တင်9တုံည
ဒီမှာလုံဆောင်ခဲ့တယ်ဆိုတဲ့ဖြစ်ရပ်ကိုလူသားမှုအပေါ်ကျူးလွန်တဲ့ရာဇဝတ်မှုမျောနိုင်ခြင်းရှိသလားဆိုတာစုံစမ်းစစ်ဆေးဖို့ကိစ္စဟာနိုင်ငံတကာရာဇဝတ်တရားခုံရုံး ICC တရားရုံးကပြောပါတယ်အဲ့လိုထပ်ပြီးသွားကြရတဲ့ဖြစ်ရပ်ကိုလူသားမှုအပေါ်ဆန့်ကျင်ကျူးလွန်တဲ့ရာဇဝတ်မှုဖြစ်သူ့အနေနဲ့စုံစမ်းစစ်ဆေးမှုလုပ်နိုင်မလုပ်နိုင်ဆိုတာ ICC ကပြောပါတယ်ရှင်နေကျိုးဖာသူပန်စုရာကတရားရုံးကိုကနဦးတင်သွင်းလျှောက်ထားပြီးတဲ့နောက်ဩဂုတ်လ9ရက်နေ့စွဲနဲ့နိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနရဲ့တင်ထုတ်ပြန်ချက်ထဲမှာအဲ့ဒီလျှောက်ထားချက်ဟာလုံးဝကျိုးကျောင်းခိုင်လုံမှုမရှိတာကြောင့်လက်မခံဘဲပယ်ချတဲ့နေဆိုပြီးဖော်ပြထားပါတယ်ဒါအပြင်မြန်မာအစိုးရဟာ ရိုဟင်ဂျာဆိုတဲ့ခေါ်ဆိုမှုကိုလက်ခံမှာဒါပဲရခိုင်ပြည်နယ်ကမိုးစလင်အတိုင်းဝိုင်းလိုပဲညှိနှိုင်းပြောဆိုပါတယ်။ရှင်းနေကြပန်စုဒါရဲ့လျှောက်ထားချက်ပေါ်မြန်မာနိုင်ငံအနေနဲ့ဇူလိုင်လ28ရက်နေ့နောက်ဆုံးထားအကြောင်းပြန်ဖို့အမှုမရှိမီကြိုတင်ကြားနာတဲ့ ICC တရားသူကြီးအဖွဲ့ကမြန်မာအစိုးရကိုအကြောင်းကြားခဲ့ပေမဲ့လည်းအဲ့ဒီရဲ့ကြော်လွန်ပြီးတော့မှမြန်မာအစိုးရကသတင်းထုတ်ပြန်ချက်နဲ့ပဲတုံ့ပြန်ပြောဆိုတာပါ။မြန်မာနိုင်ငံဟာ ICC ဖွဲ့ဝင်နိုင်ငံမဟုတ်ဘဲအခုပြည့်ရက်မှာပါဝင်နေတဲ့ဘင်္ဂလားဒေ့ရှ်ကတော့ ICC ဖွဲ့ဝင်နိုင်ငံဖြစ်ပါတယ်။ဒီအကြောင်းသတင်းလွှာကိုသတင်းတွေပြီးမှအကျေတွန်းအားဆင်ရပါမယ်ခင်ဗျာ
။ Facebook မှာအင်္ဂလိပ်ဘာသာကနေမြန်မာလိုဘာသာပြန်ပေးတဲ့ဝန်ဆောင်မှုကိုအခုရပ်ဆိုင်းလိုက်ပါပြီ။ဘာသာပြန်ထားတာတွေဟာမှားယွင်းနေတဲ့အကြောင်း Reuters သတင်းဌာနကစုံစမ်းတင်ပြခဲ့ပြီးတဲ့နောက်မှာအခုလိုရပ်ဆိုင်းလိုက်တာပါ။ရခိုင်ပြည်နယ်ကနေအင်းကြီးချင်းဘင်္ဂလားဒေ့ရှ်ဖက်ထွက်ပြေးတဲ့တိုင်းနယ်ကြီးတဲ့ရိုညာမွတ်စလင်တွေနဲ့ပတ်သက်ပြီးမြန်မာဘာသာနဲ့ရင်းရင်းသီးသီးသုံးလုံးတင်ထားတဲ့ post တွေကို Facebook ကနေတိုက်ဖြတ်ဖို့ကြိုးစားမှုတွေဘာကြောင့်မအောင်မမြင်ဖြစ်ရလဲဆိုတာ Reuters ကနေစုံစမ်းမှတ်တမ်းတင်ပြီးဩဂုတ်လ15ရက်နေ့ကထုတ်ပြန်ခဲ့တာဖြစ်ပါတယ်။ရိုညာတွေပေါ်မှာအမုန်းတရားပြန့်ပွားအောင် Facebook ကိုကောင်းကောင်းအသုံးချနေတာတွေ့ရတယ်လို့ကုလသမဂ္ဂကလည်းဝေဖန်ပါတယ်။ Facebook ကဘာသာပြန်ဆိုပေးတဲ့ဝန်ဆောင်မှုကနေသုံးဆွဲသူတွေအတွက်မှားယွင်းတဲ့ဘာသာပြန်ဆိုမှုပေးခဲ့တဲ့ဥပမာပေါင်း1000ကျော်ရှိနေတာတွေ့ရတယ်လို့ Reuters ကပြောပါတယ်။ Reuters ရဲ့ဆောင်းပါးပါဖော်ပြချက်တွေအပြင် Facebook သုံးဆွဲသူတွေရဲ့ပြောကြားချက်တွေရရှိခဲ့ပြီးတဲ့နောက်ပိုင်းဩဂုတ်လ28ရက်နေ့မှာတော့ဒီလိုဘာသာပြန်ဆိုပြီးတဲ့ဝန်ဆောင်မှုကိုပိတ်ပစ်လိုက်ကြောင်းအခုလက်ရှိမှာဘာသာပြန်ဆိုမှုပုံမကောင်းမွန်လောက်လုပ်နေတာဖြစ်ပြီးကောင်းမွန်မှုရှိလာတဲ့အချိန်ကြာမှာဒီဝန်ဆောင်မှုပြန်ပြီးပေးမယ်လို့ Facebook ပြောခွင့်ရကပြောပါတယ်။ဒါအပြင် Facebook ကိုသုံးပြီးအမုန်းတရားပြန်ပွားအောင်လှုပ်ဆောင်နေမှုကိုတားဆီးရမှာသူတို့ဘက်ကနှိမ့်ကွင်းမှုရှိနေတယ်လို့ဝန်ခံလိုက်ပြီးအရင်ယူဆောင်ရွက်မှုတွေလုံးဝဖြစ်ကြောင်းကြေညာချက်ထုတ်ပြန်ကြတိပေးခဲ့ပါတယ်။ Facebook ကလူမှုအတိုင်းဝိုင်းဆိုင်ရာတတ်မှတ်ထားတဲ့စာနဲ့ကန့်ညင်အောင်မြန်မာကနေအင်္ဂလိပ်လိုဘာသာပြန်ဆိုပေးတဲ့ဝန်ဆောင်မှုကို April လထဲမှာစတင်ထည့်သွင်းပေးခဲ့တာပါ။ဒါပေမဲ့ဘာသာပြန်ဆိုရမှာစာပိုက်အများအပြားအတွက်အရေးပဲကောက်ယူမှုလွင်မားစေတဲ့ပြဿနာတွေနဲ့တွေ့ကြုံနေရတာဖြစ်ပါတယ်။
ရုရှားသူရောင်တူနဲ့သူရဲ့တမီးဖြစ်သူတို့ကိုအစိမ့်တင်အောင်လုပ်တဲ့ကိစ္စမှာသူတို့ပါဝင်ပတ်သက်မှုမရှိဘူးလို့ရုရှားကထင်မြင်လိုက်ပြီးရုရှားဆိုရပါတယ်လို့ပြည်ထောင်စုဆွတ်ဆွဲတာဟာလက်ခံနိုင်ပွဲမရှိဘူးလို့ပြောပါတယ်။ရုရှားဆိုရဖွဲ့ပြောခွင့်ရဒီမီထရီပက်စကော့ဖ်ကရုရှားတိပိုင်းကောင်းဆောင်တွေလောက်ရာထူးရာခံအစင်းစင်းကလူတွေတရားဝင်ကိုယ်စားလှယ်တွေဘယ်သူမှဆယ်လစ်ဘူရီကဖြစ်ရတယ်မှာပါဝင်ပတ်သက်ခြင်းလုံးဝမရှိပါဘူးလို့ဂျာတာဘီနီကသတင်းတောက်တွေကိုပြောပါတယ်။
အငင်းပွားဝဲတောင်ကျုပ်ပင်လယ်ပြင်ထဲကတိရုတ်ကပိုင်ဆိုင်ကြောင်းကြီးညာထားတဲ့ကျွန်းတွေနားမှာဗြိတိရှတာဝန်စစ်သင်္ဘောကြီးတစ်စင်းဖြတ်သွားခဲ့တဲ့နောက်မှာဒါဟာရန်စတဲ့လုပ်ရလို့တိရုတ်ကဗြိတိန်ကိုဆွတ်ဆွဲလိုက်ပါတယ
်
ထိတန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကုကြောကြောသိနေတဲ့ဒုက္ခမျိုးသက်တို့ကြီးညာသွားခဲ့ကြတာဖြစ်ပါတယ်။အခုချိန်အစပြီးတော့သတင်းလွှာတွေကိုတင်ဆက်ဖို့အချိန်ရောက်လာပါပြီ။ရိုဟင်ဂျာမွတ်စလင်တွေကိုမြန်မာနိုင်ငံကနေနှင်ထုတ်မှုတွေရှိခဲ့တယ်ဆိုတဲ့စွပ်စဲချက်တွေနဲ့ပတ်သက်ပြီးတော့ ICC နိုင်ငံတကာပြည်မှုခွန်ရုံးကနေတရားစီရင်ခွင့်ချမှတ်လိုက်ပါပြီ။မြန်မာနိုင်ငံဟာ ICC အဖွဲ့ဝင်နိုင်ငံမဟုတ်ပေမဲ့လည်းနေဆက်ကိုကျော်ဖြတ်ပြီးတော့တခြားနိုင်ငံဘက်ရောက်အောင်အတင်းအဓမ္မမောင်းထုတ်မှုနဲ့ပတ်သက်လို့မြန်မာကောင်းဆောင်တွေစုံစမ်းစစ်ဆေးခံရဖို့ရှိနေပါတယ်။ဒီအကြောင်းကိုကိုကျော်အောင်လင်းကဆက်ပြီးတော့ပြောပြပေးပါလိမ့်မယ်ခင
်ဗျ။မြန်မာနိုင်ငံတွေကရိုဟင်ဂျာမွတ်စလင်တွေနေဆက်ကိုဖျက်ကျော်ပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုရောက်သွားအောင်နှင်ထုတ်ခဲ့တဲ့ဆိုတဲ့ဆွဆဲချက်တွေကို ICC နိုင်ငံကပြစ်မှုခွန်ရုံးကနေပြီးတော့တရားဝင်စုံစမ်းစစ်ဆေးမှုတွေလုပ်ဆောင်ဖို့အမှုမစစ်မီကြိုတင်ကြားနာတဲ့ ICC တရားသူကြီးအဖွဲ့ရဲ့ဖွဲ့ဝင်အများစုကနေဆုံးဖြတ်လိုက်တဲ့အကြောင်းစက်တင်ဘာလ6ရက်နေ့တုန်းကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ICC ဖွဲ့စည်းခဲ့တဲ့ Rome Statute သဘောတူစာချုပ်ရဲ့အပိုက်19တုံးနဲ့အညီစုံစမ်းစစ်ဆေးဖို့တရားလိုရှိနေရလျှောက်ထားချက်အရဒီမှုကိုကင်တွယ်ဖို့ ICC ရုံးကဆုံးဖြတ်ခဲ့တယ်လို့ဆိုပါတယ်။တိုင်းပြည်အတွင်းကနေပြီးတော့အတင်းအဓမ္မမောင်းထုတ်ခဲ့တဲ့ပြစ်မှုကျူးလွန်မှုဆိုတာဘာလဲဆိုတာနဲ့ပတ်သက်ပြီး ICC ရုံးရဲ့ဥပဒေရေးအရာရှိမိုဟာမက်အယ်ဇီဒီကရှင်းပြပါတယ
် The crime of deportation is the forced displacement of persons
တိုင်းပြည်တွင်းကနေအတင်းအဓမ္မမောင်းထုတ်တယ်ဆိုတဲ့ပြစ်မှုကိုကျူးလွန်နေဆိုတာကလူတူတယောက်တရားဝင်လက်ရှိနေထိုင်နေတဲ့နေရာကနေတခြားနေရာကိုရွှေ့ပြောင်းသွားအောင်အတင်းအဓမ္မမောင်းထုတ်တာကိုဆိုလိုတာပါဒီကျူးလွန်မှုဟာလူကြီးအတိုင်းအတာတစ်ခုအထိတခြားနေရာကိုရွှေ့ပြောင်းသွားအောင်အတင်းအဓမ္မလှုပ်ဆောင်မှုဆိုတဲ့ပြစ်မှုကိုလည်းကျူးလွန်ရာရောက်ပါတယ
် ICC ခုံရုံးကနေပြီးတော့ရိုဟင်ဂျာအရေးကိုကင်တွယ်စစ်ဆေးဖို့လုပ်နေတယ်ဆိုပေမဲ့လည်းမြန်မာနိုင်ငံဟာ ICC အဖွဲ့ဖြစ်မြောက်ရေးသဘောတူညီချက် Rome Statute စာချုပ်ကိုလက်မှတ်ရေးထိုးထားတဲ့နိုင်ငံမဟုတ်ပါဘူးအဲဒါကြောင့် ICC အဖွဲ့ကမြန်မာနိုင်ငံကိုတရားစီရင်မှုခွင့်မရှိဘူးလို့အစိုးရပြောခွင့်ရပုဂ္ဂိုလ်ဦးစော်ထေးကပြောဆိုထားပါတယ် ICC ရှင်းနေချုပ်ဟာတစ်ဖက်ထဲကရတဲ့ bad light ပြောဆိုတဲ့သတင်းတွေပေါ်မှာအခြေခံပြီးတော့လှုပ်ဆောင်နေတာဖြစ်တယ်ဒီဖွဲ့ကစုံစမ်းစစ်ဆေးဖို့ကမ်းလှမ်းချက်ဟာလဲက ချိုးချောင်းခံလို့မှုလုံးဝမရှိဘူးလို့နိုင်ငံတော်တိုင်ပင်ခံရုံးဝန်ကြီးဌာနကဩဂုတ်လ9ရက်နေ့မှာထုတ်ပြန်ခဲ့တဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလည်းမြန်မာအစိုးရကအတိအမှတ်မပြုပါဘူး။မြန်မာဟာ ICC အဖွဲ့ဝင်နိုင်ငံမဟုတ်ပေမဲ့လည်းရိုဟင်ဂျာမွတ်စလင်တွေတိမ့်နဲ့ချီပြီးတော့ထွက်ပြေးခိုလုံနေကြတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကတော့ ICC ရဲ့အဖွဲ့ဝင်နိုင်ငံပါ။အဲဒါကြောင့်ရိုဟင်ဂျာတွေကိုမြန်မာနိုင်ငံတွေကအတင်းမောင်းနှင်ထုတ်ခဲ့မှုဟာ Crime Against Humanity လူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ပြစ်မှုအဖြစ်ကျူးလွန်ရာရောက်မရောက်ဒါမှမဟုတ်တခြားလူသားမဆန်တဲ့လိုရက်တွေရှိမရှိဆိုတာကို ICC ခေါ်ယုံကနေပြီးတော့စုံစမ်းစစ်ဆေးဖို့အမှုမဆင်မီကြိုတင်ကြားနာတဲ့ ICC တရားသူကြီးအဖွဲ့ကနေဆုံးဖြတ်ခဲ့တာပါ ICC ခေါ်ယုံကဘာတွေလုပ်နိုင်မလဲဆိုတာနဲ့ပတ်သက်ပြီးICC ရဲ့ဥပဒေရေးရာအကြီးတန်းကြံပေးပုဂ္ဂိုလ်တူဖြစ်တဲ့ Gilbert Bitty ကရှင်းပြပါတယ
် It decided that the court could exercise jurisdiction on the alleged deportation
ခုဆုံးဖြတ်ချက်ကရိုဟင်ဂျာတွေမြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်ဘက်အတင်းနှင်ထုတ်ခံရတဲ့ဆိုတဲ့ဆွတ်ဆွတ်ချက်ကိုတရားရုံးကစုံစမ်းစစ်ဆေးနိုင်ပါလိမ့်မယ်အ ਨੇ ဆုံးဘင်္ဂလားဒေ့ရှ်နိုင်ငံပိုင်နယ်ထဲကိုရောက်အောင်နေဇက်ဖြတ်ကျော်မှုတွေရှိခဲ့တယ်ဆိုတဲ့ကိစ္စကိုစုံစမ်းစစ်ဆေးနိုင်ပါလိမ့်မယ
် ICC ခေါ်ယုံကတရားသူကြီးတွေရဲ့မနေ့ကဆုံးဖြတ်ချက်နဲ့ပတ်သက်ပြီးHuman Rights Watch လူခွင့်ရေးစောင့်ကြည့်မှုအဖွဲ့ရဲ့နိုင်ငံကဥပဒေဆိုင်ရာတွဲပတ်ညွန်ကြားရေးမှူးဖရန်ဖီဆင်းရဲ့တုံ့ပြန်ချက်ကတော့ဥပဒေရဲ့အထက်မှာရှိနေတယ်လို့ထင်နေကြတဲ့မြန်မာစစ်အရာရှိတွေအနေနဲ့သူတို့ကျူးလွန်ထားတဲ့ပြစ်မှုတွေရဲ့အကျိုးဆက်တွေကိုခံစားကြရတော့မဲ့သဘောပဲလို့ဆိုပါတယ်။ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်တွေမှာဖိနှိပ်ခံနေကြတဲ့သူတွေရဲ့အခြေအနေတွေအပါအဝင်မြန်မာနိုင်ငံကအခြေအနေတွေအလုံးကို ICC ခေါ်ယုံကနေပြီးတော့ကင်တွယ်ဖို့ကုလသမဂ္ဂလူမျိုးရေးကောင်စီကနေပြီးတော့အဆိုပြုတိုက်တွန်းတင်ပြီလို့လဲ Human Rights Watch အဖွဲ့ကမနေ့တုန်းကပဲကြေညာချက်ထုတ်ပြန်ပါတယ်။အခုလိုအမှုမဆင်မီကြိုတင်ကြားနာတဲ့ ICC တရားသူကြီးအဖွဲ့ရဲ့ဆုံးဖြတ်ချက်ထွက်ပေါ်လာတာဟာရိုဟင်ဂျာမွတ်စလင်တွေပေါ်မှာလူမျိုးတုံးတတ်ဖြတ်မှုတွေရှိမရှိအတင်းအဓမ္မမောင်းထုတ်ခဲ့မှုတွေရှိမရှိဆိုတာကိုစုံစမ်းစစ်ဆေးမှုတွေတရားဝင်လှုပ်ဆောင်နိုင်မှုလက်မှောက်တစ်ခုစပြီးတော့ပွင့်လာတဲ့သဘောလည်းဖြစ်ပါတယ်။စုံစမ်းစစ်ဆေးမှုတွေကိုစပြီးတော့လုပ်ခွင့်ရှိပြီဆိုတဲ့သဘောတော့မဟုတ်ပါဘူး။တရားလိုရှင်းနေအနေနဲ့ပနာမစစ်ဆေးမှုတွေကိုအချိန်တိုင်းတာတစ်ခုယူပြီးတော့စတင်လှုပ်ဆောင်လို့ရပြီဆိုတဲ့သဘောပါ။စုံစမ်းစစ်ဆေးမှုတွေအပြည့်အဝလှုပ်ဆောင်ဖို့ခွင့်ပြုချက်ကိုတော့ ICC တရားသူကြီးအဖွဲ့ချုပ်ကိုတရားလိုရှင်းတွေကတင်ပြရပါဦးမယ်။တရားသူကြီးအဖွဲ့ချုပ်ကဆုံးဖြတ်ချက်ပေးမှပဲတည်မှုနဲ့ပတ်သက်ပြီးတရားဝင်အပြည့်အဝစုံစမ်းစစ်ဆေးမှုတွေကိုစတင်နိုင်မှာဖြစ်ပါလေ
။ကိုကျော်အောင်လင်းပြောပြတော့တာဖြစ်ပါတယ်။ဒေါက်တာရှင်များဆိုများရခိုင်ပြည်နယ်အရေးနဲ့ဆက်ဆက်ပြီးတော့ကုလသမဂ္ဂနဲ့ NLD အစိုးရပေါ်ကန့်ကွက်ဆန့်ကျင်တဲ့အကြောင်းရေးသားထားတဲ့စာရီကိုမန္တလေးမြို့ကနေရာ၄နေရာထက်မနည်းမနည်းကစာရီကတ်ခဲ့ပါလေ။စာကတ်သူတွေကိုရဲတပ်ဖွဲ့ကစုံစမ်းရှာဖွေနေစေဖြစ်ပြီးတုံးသက်သူတချို့ကတော့ဒါဟာအကြမ်းဖက်လူရဲမှုတွေကြောင့်တရားဥပဒေစိုးမိုးမှုလျော့ပါနေခြင်းမှာအမျိုးသားရေးအစွန်းရောက်တွေကအခွင့်ရေးယူပြီးတော့လှုပ်ရှားလာတာဖြစ်တယ်လို့ဝေဖန်ပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကတင်ပြထားတာကိုနားဆင်ပါခင်ဗျာ။
ဟုတ်ကဲ့ကုလသမဂ္ဂအစိုးရနဲ့ရခိုင်အရေးတွေပေါ်မှာကန့်ကွက်ကြောင်းရေးသားထားတဲ့စာတွေကိုမန္တလေးမြို့မဟာအောင်မြေမြို့နယ်အပါအဝင်နေရာတချို့ကလမ်းဘေးတစ်ပင်နဲ့ဓာတ်တိုင်တွေမှာမနေ့ညပိုင်းကကတ်ထားခဲ့တာဖြစ်ပါတယ်။မဟာအောင်မြေမြို့နယ်ရဲတပ်ဖွဲ့မှရဲမှူးတင်ထွန်းအောင်ကစာကတ်သူကိုစုံစမ်းနေစေဖြစ်ကြောင်းအခုလိုပြောပါတယ်။
ကျွန်တော်တို့ပဲလေ3-4နေရာလောက်ပေါ့နော်။ဟိုချမ်းမြတာစီပဲလေကတ်တယ်ပြောနေပဲ။9နာရီကျော်ဝင်းကျင်လောက်မှာတွေ့ရတယ်။လမ်းဘေး3-4နေရာလောက်အဲ့လိုပဲကတ်တာ။ဒီအများကြီးလည်းမဟုတ်ပါဘူး။အဲကျွန်တော်တို့ဆုံးတာပေါ့။ကျွန်တော်ခြင်းတော့မရသေးဘူးပေါ့နော်
။ရန်ပေးမှာကတ်ထားတဲ့စာရီမှာတော့မြန်မာနိုင်ငံပြည်တွင်းရေးကိုဝင်ရောက်ဆွက်ဖက်နေတဲ့ UN အလိုမရှိ NLD အစိုးရကိုအလိုမရှိမြန်မာနိုင်ငံတွင်ခိုးဝင်ဘင်္ဂလီသာရှိသည့်ရိုဟင်ဂျာတိုင်းရင်းသားဆိုတာမရှိမြန်မာသမိုင်းကိုသွေးဖြင့်ဆေးမြည်ဆိုပြီးအင်္ဂလိပ်မြန်မာနှစ်ဘာသာနဲ့ရေးသားထားတာဖြစ်ပါတဲ့။ဒီလိုစကတ်တာဟာကုလသမဂ္ဂကရခိုင်ပြည်နယ်မှာလူခွင့်ရချိုးဖောက်မှုတွေဆူဆူဝါးဝါးဖြစ်ခဲ့ကြောင်းဆွဆွဲပြောဆိုပြီးတမတော်ခေါင်းဆောင်တွေကိုအရေးယူဖို့တောင်းဆိုနေချိန်တိုင်းဖြစ်ပါတယ်။မဟာအောင်မြေမြို့နယ်ကပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးငိမ့်တစ်ကတော့စကတ်တဲ့ဖြစ်ရပေါ်မှာအခုလိုတုံ့တက်ပါတယ်
။ဒီစကတ်တော့အချက်၃ချက်ပေါ့ဗျာနော်။ဒီအချက်၃ချက်စလုံးကတော့ဒါအမျိုးသားရေးအစွန်းရောက်ပြီးရဲ့ဒါလှုပ်ရှားမှုပဲလေ။ဒါအားလုံးမြင်သာတာပေါ့နော်။အဲ့တော့ခုဖြစ်နေတယ်ဆိုတာကမန္တလေးမြို့ကြီးမှာလုံခြုံမှုမဲ့နေတယ်ဆိုတော့ဟိုပြောဆိုမှုဝေဖန်မှုတွေရှိတယ်ဒုစရိုက်မှုတွေလည်းနဲ့ထူပေါ်လာတယ်ဟိုတည်ရဲအနေနဲ့ပေါ့နော်ရဲဝင်တိုင်းအင်အားမတုံမလောင်းနဲ့ရာဇဝမှုနှိမ်နှင်းမှုတွေတရားဥပဒေစိုးမိုးမှုတွေကကျော်ပါနေတယ်ပေါ့ကျော်ပါနေတော့မန္တလေးကချိန်နှံ့ခြောက်ခြားပွဲလို့ပြောဆိုနေကြတာတွေရှိလာတယ်လေအဲ့အဲ့ဒီဒီပေါ်မှာတစ်ဖက်ကနေပြီးတော့လှုပ်ရှားဖို့ခွန်လန်းရှာတယ်လို့မြင်ပါတယ်
Leshi Pibonid, Jamper Luya Muria, Muya Siwa Pazin in Indarigo, Majinello Dombiana Pinanjo, Unyan Tigat Dontapi, the Chori Garo, Dijazwe Muri and Nogwema, Nangae Majina Muri, Shinanjo, Dontat Darile, Shine Bade. Manele Muma, Jazwe Muri, Tubiola Raja, Lojoin Lunganrima, Kodai Bowen Sawyer Nidu Rigaro, D. Jamper Luya Muriha, Muya Siwane, Lokai Shaba Mupo, Chi Kanjo, Dontat Biosu Dari, Shine Bade.
ပြူရီမြန်မာပိုင်းသတင်းတော်ကိုမိုးစောပြောပြသွားကြတော့ပါပြီးခဲ့တဲ့ရက်နှင်းငယ်အတွင်းလူတူဦးတယောက်မှမပါဘဲအင်ဒိုနီးရှားကုန်တင်တင်မောပြည်ကြီးတစ်စီးကိုမြန်မာရေးပိုင်နယ်ထဲရောက်ရှိနေတာကိုတွေ့ရှိခဲ့ရပါတယ်။ဘာကြောင့်ဒီတင်မောကြီးရောက်လာခဲ့တဲ့ဆိုတဲ့အကြောင်းနဲ့ပတ်သက်ပြီးတော့မနေ့ကရန်ကုန်မြို့မှာသတင်းစာရှင်းလင်းမှုတစ်ခုပြုလုပ်ခဲ့တဲ့အကြောင်းကိုကိုညံဝင်းအောင
ဒီမှာတော့ဒီအချက်၃ချက်ဆိုလုံးကတော့ဒီအချက်၃ချက်စလုံးကတော့ရေချောင်းတုံးဦးကိုထိန်းသိမ်းစစ်ဆေးနေကြောင်းနဲ့သူတို့ကိုဥပဒေနဲ့အညီအရေးယူဖို့ရှင်းနေကြုံယုံကိုတင်ပြထားကြောင်းရေချောင်းပို့ဆောင်ရေးဦးစီးဌာနညွှန်ကြားရေးမှူးချုပ်ဦးတောင်းကျိုင်ကရန်ကုန်မြို့မှာဒီကနေ့ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းပြောကြားပါပါတယ်။
ဒီသမောပြည့်ကြီးကိုကွန်ထရိုက်တာကြောင့်စကြောလေးချုပ်ထားတယ်ကွန်ထရိုက်တာကြောင့်ကနားလို့ဘင်္ဂလားဒေ့ရှ်ကိုဆွဲသွားတယ်ဒီရာသီဥတုကြောင့်ဟောတမောရဲ့ဟိုရင်စပိုင်းဆိုင်ရာရှုံးရင်းမှုကြောင့်ဟောသူကဒီလိုဖြစ်သွားတယ်ဒါကကဘာမှဖြစ်တတ်တဲ့သဘာဝပါဒါပေမဲ့ဖြစ်တတ်တဲ့သဘာဝမဟုတ်တာကသတင်းမပို့ဘူးအဲ့သတင်းမပို့ရင်နိုင်ငံတိုင်းမှာသူကထောက်ထားတဲ့ဥပဒေကြီးရှိရပြင
ကျွန်တော်တို့ကအစဉ်စားတော့ဒါကြောင့်ဒီဟာလေးအားလုံးကိုကျွန်တော်တို့ကဥပဒေအဖွဲ့အစည်းကိုတင်ပြပြီးတော့သူတို့ဥပဒေအဖွဲ့အစည်းကဘာစက်ပြီးတော့လောရမယ်ဆိုတဲ့ပုံမှာကျွန်တော်တို့လုပ်သွားမယ်လို့ပြောတာနော်တုံးကမျိုးတမစိတ်တာဒေးရွာအပြင်ပဲရေမိုင်း9မိုင်အကွာမှာဆွန့်ပစ်သွားတဲ့လူသူမဲ့ကုန်လင်းတင်မောပြင်းတဲ့ပတ်သက်နေတဲ့
independence အညီအညီရှိတဲ့ဒီတွဲဆွဲတင်မောကိုမြန်မာကံယူတာနဲ့မိုင်90အကွာမှာမြန်မာရေတပ်ကထိန်းသိမ်းစစ်ဆေးခဲ့ပါတယ်တင်မောပေါ်မှာလိုက်ပါလာတဲ့အင်ဒိုနီးရှားတင်မောသား73ဦးကိုအရေးယူနိုင်မှုပြင်ဆင်နေတယ်လို့တစ်ဖက်မှာလည်းသူတို့ရဲ့အခွင့်အရေးကိုနိုင်ငံတကာဥပဒေတွေနဲ့အညီအာမခံနိုင်မှုပြင်ဆင်နေကြောင်းဦးတောင်းကျင်ကပြောပါတယ် Independence တွဲဆွဲတင်မောကုမ္ပဏီဖြစ်တဲ့ Ocean Solution Maritime ရဲ့မြန်မာနိုင်ငံဆိုင်ရာကိုယ်စားလှယ်ကတော့ကုန်တင်တင်မောပြဟာတန်တူတန်စားအဖြစ်ဖြည့်ဆည်းဖို့ဘင်္ဂလားဒေ့ရှ်နိုင်ငံစေတကောင်းကိုအပို့မှာမုံတိုင်းမိပြီးမြန်မာပြည်နယ်ပြင်မှာတောင်တင်ခဲ့တာဖြစ်ကြောင်းဖြေရှင်းထားပါတယ်။တောင်တင်နေတဲ့တင်မောကိုနေရာကနေဖယ်ရှားနိုင်ဖို့စင်ကာပူက First Capital အာမခံကုမ္ပဏီနဲ့ညှိနှိုင်းနေပြီး
တင်မောပြဖယ်ရှားရေးဝန်ဆောင်မှုကုမ္ပဏီအဒမ်ဂလိုဘယ်ကကြွမ်းကျင်ပညာရှင်တွေမနက်ဖြန်မြန်မာနိုင်ငံကိုရောက်လာမယ်ကြောင်းဦးတောင်းကျင်ကပြောပါတယ်ခင်ဗျာဒါကတော့လူမပါတဲ့အင်ဒိုနီးရှားကုန်တင်မောပြကြီးစီးမြန်မာရေးပိုင်နဲ့ထဲရောက်ရှိနေတာနဲ့ပတ်သက်ပြီးတော့မနေ့ကရန်ကုန်မြို့မှာတင်းစားရှင်းလင်းပွဲပြုလုပ်ခဲ့တဲ့အကြောင်းကိုညံဝဲအောင်ပြောပြသွားတာဖြစ်ပါတယ်လာမယ့်အမေရ ရဲ့အမှုဆောင်ရရှိတွေကလွတ်တော်မှာဗိုလ်ရုနစ်ကကာကွယ်ပြီးတော့ပြောဆိုခဲ့ကြပါတယ်။ရုရှားအစိုးရဟာအမေရိကန်နိုင်ငံ၏ဆွေးနွေးမှုတွေမှာဩဇာလွှမ်းမိုးနိုင်မှုရည်ရွယ်ပြီးတော့လူမှုကွန်ရက်အကောင့်တွေနဲ့ဆက်လက်လှုပ်ရှားနေတယ်လို့အင်တာနက်သုတေသီတွေကသတိပေးလိုက်ခဲ့ပြီးတဲ့နောက်လူမှုကွန်ရက်မီဒီယာတွေဘက်ကကျွတ်တော်အမတ်တွေကိုအမှတ်ခံချက်တွေပေးဖို့ကြိုးပမ်းလာကြတာဖြစ်ပါတယ်။တစ်ချိန်တည်းမှာပဲမြန်မာနိုင်ငံက Facebook အကောင့်တချို့ပိတ်ခဲ့ပြီးတော့အရေးယူရခဲ့တာနဲ့ပတ်သက်ပြီးတော့လည်းဒီကြားနာပွဲအတွင်းပြောကြားသွားပါတယ်။ VOA သတင်းတော့ Catherine Gibson သတင်းပေးပို့ထားတာကိုကိုရနိုင်ကပြောပြပေးပါလိမ့်မယ်ခင်ဗျာ။
2016အမေရိကန်သမ္မတရွေးကောက်ပွဲမှာတော့လူမှုကွန်ရက်မီဒီယာတွေမှာအကြီးအကျယ်ရိုက်ခတ်မှုတွေဖြစ်ခဲ့တာပါ။ရုရှားကဝယ်ယူခဲ့တဲ့နိုင်ငံရေးကြော်ငြာတွေနဲ့သတင်းမားတွေဖြန့်ခဲ့တဲ့လူမှုကွန်ရက်အကောင့်တွေကိုဖယ်ရှားပစ်လိုက်တယ်လို့ Facebook နဲ့ Twitter လူမှုကွန်ရက်အမှုဆောင်အရာရှိတွေကလွတ်တော်ရှေ့မှောင်မှာပြောကြားခဲ့ပါတယ်။ Sheryl Sandberg က Facebook ရဲ့လုပ်ငန်းလည်ပတ်မှုဆိုင်ရာအကြီးအကဲဖြစ်ပါတယ
်။ Remove 32 pages and accounts involved in coordinated
အကောင့်တွေစုဖွဲ့ပြီးတော့လုပ်နေတဲ့ page တွေနဲ့အကောင့်ရာပေါင်းများစွာကိုကျွန်တော်တို့ဖယ်ရှားခဲ့ပါတယ်။
Namai nauta jawan swapha mutiri lani yipyade lo dimogwa atalot do amat magwana apawen lot do amat dika le tadi pebaare.
That we're on the cusp of a new generation of exploitation.
Internet lumu gongya deko akwen gong yubi atong chare lanjang te tkubo yang nire lo jano nire soye mi baare.
American lo do jabya yuikau bori nika lani ya namya nauta megon atiri topo lo ane ye lo. Twitter mudang ya si jo Jack Dorsey apawen lumu gongya media achike rika le wong kange baare.
What is Twitter incentivizing people to do? Or not do, and why? The answer is.
Pita ani ne lure go bajang bari lute ne bari malute muso bira longso niya rawale. Di phiga Twitter ne chenaro lumu kuye lungen lepe murima. Cima ne yue go pisi wali me.
Jodo ani ne Russia ne chesa mu sinai ne lousha muri ne. Iran chesa de account ne bawe account tono siya go pe chalai delu. Jack Dorsey ga pyo ware.
We certainly have evidence to show that they have. Utilize our systems and game our systems to
Chanaru ye sanit go thuru atong pyu thara re pi lo tadin chalet de go po thwet aw chanaru ye sanit de go gaza ye de so ra go pya bo chanaru ma tat de thaut thari ate cha shi ba de
doctor ga lumu kwen media re go tawon khan mu shi se bo atwet jo ban ne anine lou khe de aku naw song cha na bwe atwet ma google company ga ma tat yauk khe de atwet daw we ban khan ge ya ba de de chain ne ma bwe di lwet daw cha na bwe atwet ma myama naingan ga facebook sa myin na de chu go yee yu ga na patat pi lo le facebook ye longan le pat mu san ya a chi ge Sheryl Sandberg ga pyo daw ba de
I strongly believe that in the case of what's happened in Myanmar it's devastating and we're taking aggressive
myama naingan ma phit phet khe da ga taik ku so wa la ba de da jaung chima lo tin tin jet jet chi lan ni ku yu ni ba bi da de po lou saung mu lu de so da ko chima lo ti ba de chima lo a ni ne အရေးအကြီးဆုံးလှုပ်ဆောင်နိုင်ခဲ့တာကတော့မြန်မာဘာသာနဲ့သတင်းတွေကိုဖတ်နိုင်ဖို့အင်အားတိုးပြီးလှုပ်ဆောင်ခဲ့တာပဲဖြစ်ပါရဲ့ရှင်
။ပြီးခဲ့တဲ့သတင်းမှာကပဲ Facebook အနေနဲ့တက်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ရဲ့အကောင့်အပါဝင်မြန်မာပြည်ကအကောင့်58ခုကိုပိတ်ပစ်နိုင်ခဲ့ပြီးတော့ဒီထဲကအများပြားဟာသတင်းဌာနတွေအဖြစ်ရောင်းဆောင်ထားတာတွေ့ရတယ်လို့လည်း Miss Sandberg ကပြောသွားပါတယ်။ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်အပါဝင်မြန်မာစစ်တပ်တော်ရှိသူတချို့ရဲ့အကောင့်တွေကိုပိတ်ပစ်ခဲ့တာဟာအမုန်းတရားကိုအခြေခံတဲ့စကားတွေဖြန့်ဝေတာကြောင့်မဟုတ်ပဲဒီလူတွေနဲ့အဖွဲ့အစည်းတွေကမြန်မာနိုင်ငံတွင်ကြီးမားတဲ့လူခွင့်ချိုးဖောက်မှုတွေအများများကိုကျူးလွန်ခဲ့တယ်ဆိုတာကိုနိုင်ငံတကာကြောညင်သူတွေရဲ့တွေးရှိချက်ပေါ်မှာအခြေခံပြီးတော့အရေးယူခဲ့တာဖြစ်တယ်လို့လည်းပြောပါတယ်။ဒါပြင် Facebook ကိုသုံးပြီးတော့နိုင်ငံတွင်မှာလူမျိုးရင်းနဲ့ဘာသာရေးတင်းမာမှုတွေသူတို့မလုံနိုင်အောင်ကာကွယ်သွားကျင်တယ်လို့လည်း Facebook က VOA မြန်မာဘိုင်းကပြောပါတယ်ခင်ဗျာ
။ဒါကတော့ Facebook နဲ့ Twitter လူမှုကွန်ရက်အမှုဆောင်အရာရှိတွေကသူတို့ရဲ့အရေးယူဆောင်ရွက်ခဲ့တာတွေနဲ့ပတ်သက်ပြီးတော့လွှတ်တော်မှာဘူးနီကကာကွယ်ပြောဆိုခဲ့ကြတာတွေနဲ့ပတ်သက်ပြီးတော့ကိုရနိုင်တင်ပြသွားတာဖြစ်ပါတယ
်။ဆိုရစီများရှင်ဗိုက်ကာသတင်းတော်နှစ်ယောက်ဖြစ်တဲ့ကိုဝလုံးနဲ့ကိုကျော်စိုးတို့ကိုတရားရုံးကထောင်ခံအဖြစ်ပေးလိုက်တဲ့အတွက်မြန်မာနိုင်ငံရဲ့တရားစီရင်ရေးအဖော်စိုးရိမ်မှုတွေနဲ့ဝေဖန်မှုတွေပြည်တွင်းစီပါမှအကြီးအကျယ်ထွက်ပေါ်ခဲ့ပါတယ်။နိုင်ငံတော်လှုပ်ဝက်ချက်အဥပဒေချိုးဖောက်မှုဆွဆွဲချက်နဲ့ဒေသတွေကိုထောင်ချလိုက်ကြဟာမြန်မာနိုင်ငံရဲ့တရားရေးမဏ္ဍိုင်မှာစံနမူနာကောင်းတစ်ရပ်ဖြစ်ခဲ့ပါသလားဒီမိုကရေစီအသွင်ကူးပြောင်းမှုကြိုးပမ်းနေတဲ့အချိန်ပြီးမှာတရားစီရင်ရေးအတွက်နောက်ပြန်ဆုတ်တဲ့ခြေလှမ်းတစ်ရပ်ဖြစ်ခဲ့ပါသလားစရာတွေကိုတော့ View ရဲ့စီးနင်းညာတိုက်ရိုက်လေးလိုက်စီစဉ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးမင်းမြန်လူတွေအနေနဲ့ View ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် view ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ view ရဲ့ Facebook စာမျက်နှာမှာလည်းဆက်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စီနီယာတိုက်ရိုက်လေလိုက်စီစဉ်ကကြိုဆိုပါရစေ
။ဒါတော့စနေညတည်းလီလိုက်စီစင်မှာပါဝင်ဆွေးနွေးလူတွေ VOE ကိုအချိန်မီဆက်သွယ်ကြပါဦးထပ်မံပြီးတော့တိုက်တွန်းအပ်ပါရခင်ဗျာ VOE American တန်ကတောက်ကြနေနန်းနခင်အစီအစဉ်တွေကိုမနေ့9နာရီရှိဆက်လက်ထုတ်လွှင့်နေပါတယ်မကြခင်ကြားမယ်ဒုတိယပိုင်းနာယူဝဲမှာတော့အင်္ဂလိပ်စာသင်ခန်းစာနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ကြရမှာပါ
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို7 16 နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထိုင်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းတို့မီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ကြည့်ထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာမနက်ခင်းပါခင်ဗျာ။ VOA ရဲ့စက်တင်ဘာလ9ရက်တောက်ကြနေမနေ့ပိုင်းအစီအစဉ်တွေကိုပုံမှန်ထုတ်လွှင့်နေတဲ့အတန်လှိုင်းနေပြင်လက်လက်မီတာ190 kHz 1595ကပါတူးချက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းမှာဆိုရင်တော့မနေ့ခင်းတိုင်းတင်ဆက်ပေးနေကြအင်္ဂလိပ်စာသင်ခန်းစာနဲ့အတူအပတ်စဉ်ကျမ်းမာရေးကဏ္ဍမှာဆိုရင်တော့
ဒီလေးကြောင့်ပြည်မြဲဆိုတော့ကျွန်တော်ရှိရလူကြီးတွေပြည်မြဲလို့ဟု
တ်ကဲ့
ဒီလေးကြောင့်ကျွန်တော်ပြည်မြဲအဲ့တော့ဒီစီလေးကိုမသွေးမှုနော်ကျွန်မရှိရတဲ့စီလေးကလူလူ
မြန်မာနိုင်ငံရဲ့စီဂျိုသွေးဂျိုယောဂအသင်ဥက္ကဋ္ဌစီဂျိုအထူးကဆရာဝန်ကြီးနဲ့ဂုံလူဆောင်ပမောက္ခဒေါက်တာတင့်ဆွေလက်ရဲ့ရှင်းလင်းပြောပြချက်ဖြစ်ပါတယ်နောက်ပိုင်းမှာပြည့်စုံကြားဖို့ရှိပါတယ်အဲ့ဒါနဲ့အတူနေဆက်ဒေတာကအခြေစိုက်တဲ့တိုင်းဒင်းတော့တွေရဲ့ဒရင်ဟောတင်ဆက်မှုတွေကိုလည်းနားဆင်ကြပါလိမ့်မယ်အခုတော့အဲ့ဒါတွေထုတ်လွှင့်မဲ့ပြီးခင်အရင်ဆုံးအင်္ဂလိပ်စာသင်ခန်းစာပို့ချချက်အစီအစဉ်ကိုနားဆင်အောင်ပါအမေရိကန်အီဒီယန်အတုံးနှုံးအနေနဲ့ပတ်သက်ပြီးတော့ဒေါ်လာလက်တန်းကအစီအစဉ်တင်ဆက်ပေးနေတာဖြစ်ပါတယ
်ဒီကိမ်းနဲ့တင်ပြမယ်အီဒီယန်အတုံးက
Take someone for a ride
ဖြစ်ပါတယ်စာလုံးပေါင်းက TAKE take ကယူနိုင်တာဖြစ်တယ်လို့ခေါ်သွားတာလေးဖြစ်နေပါတယ်ဒီနေရာမှာတော့ခေါ်သွားတယ်ဆိုရင်ပို့ပြီးလိုက်ဖြစ်တယ်လို့ဆိုရမှာပါ SOME ONE someone ကတော့တူတယောက် FOR for ကအတွေ့ A ကတခုတခါတစ်ချိန် RIDE ride ကစီးဖို့ဆိုတော့စကိုက်ခွန်ရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့လူတူတူတယောက်ကိုတခုခုစီးဖို့ခေါ်သွားတာပေါ့ဒီအသုံးဆင်းတဲ့ဓာတ်ကတော့လူစိုးကိုင်းလောကကလို့ဆိုပါတယ်1920-1930ခုနှစ်များကအမေရိကန်ပြည်ထောင်စုမှာမြေအောက်မာဖီးယားလူစိုးကိုင်းကြီးတွေအပြန်အဆိုင်ရှိခဲ့စဉ်ကဂိုင်းချင်းချင်းကြားမတည့်ကြရင်အဲ့ဒီဂိုင်းဝင်တွေကနောက်ဂိုင်းကသူတို့နဲ့မတည့်ရင်သူတို့ကြည့်မရတဲ့ဂိုင်းဝင်ကိုကားပေါ်အတင်းတက်ခိုင်းပြီးခဏတက်ပါဆွေးနွေးစရာရှိလို့လိုက်ခဲ့ပါလို့ခေါ်ပြီးကားစီးထွက်သွားရကနေဒီအတုံးဆင်းတက်လာတယ်လို့ဆိုပါတယ်။တနည်းအားဖြင့်တော့သူတို့ခေါ်သွားတဲ့လူကိုတပ်ပြင်းတပ်ပြင်းမေးဓမ္မမဟုတ်လို့ရှိရင်ရိုက်နှက်နှိမ့်ဆက်မှာပေါ့ရှင်။ idiom အတုံးကတော့အဲ့ဒါကိုအခြေခံပြီးအတိတ်ပဲနှစ်မျိုးကွဲတယ်လို့ဆိုပါတယ်။တစ်မျိုးကတော့စောစောကလူစိုးတွေကားပေါ်ခဏလိုက်ခဲ့ပါလို့ခေါ်သွားတယ်လို့မဟုတ်တာကိုအဟုတ်ဖြစ်အောင်ပြောဆိုကြလည်းဖြစ်နိုင်ပါတယ်။ခုကိမှာတော့တခါတည်းဟန်နောက်တလို့ပြောင်းတလို့ပြောတာမျိုးကိုလေ taking for a ride လို့ရည်ညွှန်းပြောနေပါလေလူတူဦးကိုယုံအောင်မဟုတ်တာကိုဟုတ်အောင်လုပ်ပြီးပြောတဲ့ take for a ride အဓိပ္ပာယ်ကိုအခြေခံပြီး George Rupi ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် I was taken for a ride when I bought the used car I paid more than it's really worth
ကျွန်တော်အဲ့ဒီဒီဘက်ရဲ့ကားဝယ်လိုက်တာအညာခံလိုက်ရတယ်။တကယ်တန်တာလေးကျွန်တော်ပို့ပေးလိုက်ရတယ်လေးလို့ဒီပြရပါလေ။ဥမာကိုနောက်တစ်ခါနားဆင်ကြည့်ကြရအောင်
။ I was taken for a ride when I bought the used car. I paid more than it's really worth.
လူတူဟာနောက်တူရဲ့စိတ်နာညာတာကိုခံလိုက်ရတယ်ဆိုရင် idiom အသုံးအရာဘယ်လိုပြောမလဲ?
Take someone for a ride.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကိမ်းလေးကျင်ပြခဲ့တဲ့ idiom အသုံးမျိုးဖြစ်ပါတယ
်။အင်္ဂလိပ်စာသင်ခန်းစာပို့ချချက်ကိုနားဆင်ရတာဖြစ်ပါတယ်။အခုတော့အပတ်စဉ်ကျမ်းမာရေးကဏ္ဍကိုထုတ်လွှင့်ပေးပါမယ်။ဒီဘက်ကျမ်းမာရေးကဏ္ဍမှာစီဂျူယောဂနဲ့ပတ်သက်ပြီးတော့တည်ဆုံးရမှုကာကွယ်ရေးအပိုင်း၁ကိုတင်ပြထားပါတယ်။မြန်မာနိုင်ငံမှာစီဂျူနဲ့ပတ်သက်တဲ့ယောဂတွေတည်နှုံများနေရတဲ့အကြောင်းရင်းတွေထဲမှာကျမ်းမာရေးနဲ့မညီညွတ်တဲ့အစားအစာတွေကိုစားနေရတာများတာကြောင့်အဓိကချက်တစ်ခုအဖြစ်ပါဝင်နေတယ်လို့စီဂျိုအထူးကူတွေကသတိပေးနေကြပါတယ်။ဘလို့ကြောင့်ကျမ်းမာရေးနဲ့မညီညွတ်တဲ့အစားအစာတွေကိုအစားများလာရပြီးဘလို့ကာကွယ်အသင့်မှတလဲ။ဒီအကြောင်းကိုမြန်မာနိုင်ငံစီဂျိုယောဂအသင်းဥက္ကဋ္ဌစီဂျို အထူးကဆရာဝန်ကြီးနဲ့ဂုဏ်သုဆောင်ပမောက္ခဒေါက်တာတင့်ဆွေလက်ကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ခင်ဗျာ
โอเคทีจูตุจูทุกุเสียวันจีเนี่ยกุนุสังปอมอกดร.อุทิศล่ะครับเนี่ยเราดิซีจูโยคะจองติซ้อมหมู่ฤเมียละในทางปีกิเดตะบักก็เราสนิทแก่ปีมาดิตะคอกมาတော့เสียเยดิซีจูโยคะจองติซ้อมอ่ะหนုံช่อฉายีกากวยยุตะบ่เสียเนาะดิอาสาตอกใบสายอดิกะပြောมาဖြစ်ပါတယ်เสียเยอะรอဒီရှော့ချာရေးအတွက်အစားအသောက်နဲ့ပတ်သက်ပြီးတော့ဆရှင်းပြပေးပါလား
ဒီစားသုံးမှုနဲ့ပတ်သက်လို့ကျွန်တော်ခင်ဗျားတို့လူတွေဆိုရင် healthy diet ကိုကျွန်တော်စားနိုင်အောင်လုပ်ဖို့လုပ်တယ် healthy diet မှာအဓိကပါလဲဆို fruit and vegetable consumption တွေပေါ့ fruit and vegetable consumption ကပင်းဒီရင်းတို့ဒီနဲ့တတိယလမ်းဒီစားသုံးမှုကအဲဒါ5 serving ပတ်သက်ပြီးပေါ့ဒါတွေကိုနားကပြန်စားနေလို့ကျွန်တော်အဲဒါ vegetable 3 serving ဆိုတာကျွန်တော်3ငါးစားပေါ့3ငါးပြည်ပေါ့ now ဖူးကံရုပ်နဲ့ခါဒီနော်ကျွန်တော်စားမယ်လို့ဒါကဘာရဲ့ recommendation ပေါ့ကျွန်တော်ရှိမှာအဲ့တော့စားတုံးနေသူကဘယ်လောက်ရှိလဲဆို15ရာခိုင်နှုန်းရှိလို့ဟာတော်
တော်နေလာပါ
85ရာခိုင်နှုန်းကျော်က85ရာခိုင်နှုန်းကျော်ကအဲ့ဒီကျွန်တော်ပြတဲ့ recommendation ပြည့်ပြီအောင်စားကောင်းမလဲမသိဘူးစားကောင်းမသိလို့ဒီနေ့စားနေစားတာဖြစ်လို့အကျင့်မရှိတော့မစားကြဘူးအဲ
့တော့ပညာပေးမှုတွေအများကြီးတော့လုပ်လို့ရပါဆရာနော်
အဲ့မှာကျွန်တော်ကဒီအရင်ပညာပေးဝင်ပြင်မင်းမလုပ်တော့ဘူးပညာပေးတဲ့ဆိုတော့ကျွန်တော်ပြောတာပဲရှိတယ်။ပညာပေးပြီးတော့ပြောလိုက်တဲ့သူကပြီးတော့စားသုံးနေပါတယ်လို့ပြောကြတယ်။သူတို့စားသုံးလို့ရအောင်မကျွန်တော်က enabling environment, not conducive environment, သူတို့ light နဲ့ကြောက်လောက်ထောက်
တယ်။လက်မရပါဘူးဆရာနော
်။အခြေအနေဖြစ်အခြေအနေပတ်ဝန်းကျင်ဖြစ်အောင်လို့ကျွန်တော်လုပ်ဖို့လုပ်တယ်။ဒါနိုင်ငံတော်တောင်းရှိတဲ့ပုဂ္ဂိုလ်တွေကလုပ်ရမှာပေါ့။အဲ့တော့ fruit and vegetable တွေနဲ့ကောင်းတော့ကျွန်တော်တို့တတ်နေတာပါရှိတယ်ဆိုတော့အစီ။နောက်ပြည့်ဝစီပေါ့လေ။ပြည့်ဝစီဆက်ကြွေးတဲ့ပတ်စရာကျွန်တော်အခန်းပူရင်မှာထားလိုက်လို့ရှိရင်ခဲသွားတဲ့ကြည်တွေပေါ့ပြိဆိုင်လုပ်ရတဲ့အစီအစဉ်နဲ့ဘုံညာတိရောစောင်းကြည့်ဟုတ
်ကဲ
့အန်ဆက်ကြွေးတဲ့ပတ်ဒီကမပြည့်ဝတဲ့စီရတော့အကောင်းဆုံးတော့ olive wine ပေါ့စံလူစီပေါ့စံလူစီကြတော့ကျွန်တော်ဘဝညာကိုစတိမတ်ပါညာမှာတော့မလို့ရတဲ့ကြည်ကြည်တဲ့ဘုံညာဒီရဲ့တရားပြတ်သိစားလိုက်ရတဲ့မရှိတက်နေရူစမ်းစားတော့ပဲဒါလက်တူစားတော့ပဲဒါပေမဲ့အဓိကပဲစီနန်းစီတော်ဒီကြပြီဗဒါလေးကိုစားနေဖို့ကျွန်တော်ကမစိုးဘူးပေါ့နော်ဒါပေမဲ့ကြက်တနာကကျွန်တော်မချသေးခင်ကပဲဘဝညာရှိတဲ့စားသုံးကြည့်ရင်ကျွန်တော်အခု data တွေကောက်ပြီးတော့သူ့ရဲ့ quality နဲ့သူ့ရဲ့ CP ကို data တွေကျွန်တော်အခု analysis လုပ်ပြီးစမ်းသပ်ကြည့်တော့ paper ရေးနေတာပေါ့ဒီ paper publish လုပ်ရတယ်တော့ညာတဲ့ကျွန်တော်ရဲ့တကယ်ကိုအဆင်ပြေရမယ်ဆိုရင်စားသုံးတဲ့ CP ဘဝညာရတဲ့ CP ရဲ့more than
75% 95%ကျော်ပါရှာနော်
ရောထားတာကြီးပဲ
ဟုတ်ကဲ့
ဒီကအခုရောထားတာကြီးပဲပဲစီလို့ပြောလို့ပဲစီဆက်စင်ကြီးပဲစီရဆောင်ကြီးရောတာနန်းစီလို့ပြောမှာနန်းစီကြီးနန်းစီဆောင်ကြီးကရောထားတယ်တဲ့မလားအ
ဲ့တော့
အခုဆောင်စီကြီးရောရောနော်နောက်ဆောင်စီကတိကျထုတ်လို့တဲ့နည်းစနစ်က high technology နဲ့ quality ကြီးကြီးထုတ်ခဲ့လို့ဆိုရင်သူရှိရနေပြီးတော့90ရာခိုင်နှုန်းလောက်ကဆိုတော့ unsaturated fat ပေါ့ကောင်းတဲ့စီကြီးရနေတယ်ပေါ့အဲထုံးလို့ဒီစနစ်ကမဟုတ်တဲ့အခါကျတော့ကျွန်တော်ကရတဲ့ချီပြပါဖြစ်တယ်ဆိုတော့ low quality ချီပြရဖြစ်နေတယ်။နိုင်ငံတော်ကနေနိုင်ငံသားတွေသင်တဲ့ချီပြလည်း low quality ချီပြပဲ။ကျွန်တော်စက်ပြချက်တဲ့အဆင့်လောက်ပဲရှိတယ်။အ
ဲ
အဲ့တော့ကျွန်တော်အဲ့ဒီချီပြနဲ့ရောလိုက်တဲ့အခါကျတော့သူနဲ့ရောလိုက်တဲ့ချီပြအလုံးအလဲမဒီဝဲကြီးပဲ body unsaturated ပေါ့။အဲ့ဒါကြီးကတော့ saturated ချီပြတူပြုံးမှာ
။မကောင်းတဲ့ချီပြဖြစ်နေတာပါဆရာ။ဟုတ်ကဲ့
။မကောင်းတဲ့ဟာဖြစ်ကုန်တော့သူကကျွန်တော်ဒီချီပြသားပြီး adverse process ကိုခေါ်တယ်နမတူကြရခြင်းပြီးတော့ဖြစ်တဲ့ယောဂါတွေပေါ့နမတူကြခြင်းနဲ့ဥနာတူကြခြင်းနဲ့ဒီဒီတာတွေရမှာပဲအဲ့တော့ဘဝကြီးမှာကျွန်တော်ကဆွာဖြစ်တဲ့ဆိုဒီဒီတာနဲ့အတူညာနေအဲ့တော့ကျွန်တော်ဆိုတော့ဒီတော့မျိုးကုတီမျိုးလောက်ထားတဲ့ condition နဲ့ဆိုပြီးရဘဝကြီးမှာ cholesterol ရဲ့အများများက blood တောင်ရှိတယ်ဆိုရင်36.9%ရဲ့နည်းလုံးကအဲ့ဒီ cholesterol ရဲ့အများများနေတယ
်အဲ
့ဒီမှာကျွန်တော်ကတစ်ပြည့် group analysis လုပ်ရတဲ့အခါမှာဒါတွေ့တဲ့အမျိုးသမီးရဲ့90ရာခိုင်နှုန်းတိုလောက်ကထိုက်ဒီဆိုင်လို့ပြောရဲမကောင်းတဲ့ချီတွေများနေပြီးတော့ HDL လို့ပြောရဲကောင်းတဲ့ချီတွေနေနေလားယောက်ျားကြီးရဲ့40ရာခိုင်နှုန်းကျော်ကဆိုတော့ triglyceride လို့ပြောရဲမရှိဘူးများပြီးတော့ HDL လို့ပြောရဲကောင်းတဲ့ချီတွေ good cholesterol နေပြီးတော့ bad cholesterol များနေတယ်ပြဿနာပါလဲဆိုတော့ကျွန်တော်တို့ကအဲ့ဒါတကူပေါ့ဟုတ
်ကဲ့အဲ့တော့ဒီပြဿနာကိုဆရာကြီးဘယ်လို
တောင်းလို့ပါမလား
ဟုတ်ကဲ့
C ကောင်းရဖို့လို့မယ် C တတ်ဖို့လို့လေငယ်ငယ်တော့ဒါဘူဝါဒချပြီးတော့ပေါ်စီချပြီးတော့နိုင်ငံတော်လုံးမရအောင်ကျွန်တော်အောက်ကလူတွေလောက်နေမရအောင်ဒါမှမဟုတ်ကိုယ်ပိုင်ကိုကြီးတနာသွင်းတယ် မစကြူဒီလုပ်တယ်ဒီစနစ်ဒီ policy ကတည်းကိုချလို့လို့ဒီစီရီကြောင့်ပြင်းရဆိုတော့ကျွန်တော်ရှိရလူကြီးတွေပြီးလို့လူလားဒီစီရီကြောင့်ကျွန်တော်ပြင်းနေအဲ့တော့ဒီစီရီကိုမသွင်းဖို့နော်ဒီမှာရှိရတဲ့စီရီကလူလူကိုမသွင်းနေရောဂါမရနေတဲ့စီရီဖြစ်ဖို့ quality မြင့်တဲ့စီရီဖြစ်ဖို့ကျွန်တော်နိုင်ငံတော် policy ချဖို့လုပ်နေတယ
်ဟုတ်ကဲ့ဆရာအဲ့တော့နောက်ထပ်ရောဘယ်လိုအနေထားလဲရှိသေးလဲဆရာ
အများစားသူအများကြလို့လည်းကျွန်တော်တတိုင်းပြည်လုံးမှာစားသုံးမှာပုံမှန်ဒီနေ့တည်းလည်းအများကြီးများတယ်ဆရာအဲ့အညာစားသုံးမှုမှာလည်းဒီကြောင်ကိုလောကမှာဒီရှိွာ9 gram လောက်ပဲစားနေကြတယ်ကျွန်တော်ဘာဒီယူဒီစားသုံးနေတာ 10.5 to 11 gram လောက်ရှိနေအဲ့တော့အဲ့ဒါကို5 gram ရအောင် short ချဖို့ဆိုတာအစားအသောက်တွေထုတ်ပြည့်တဲ့အချိန်မှာဆိုတာငပိကချဖို့ဆိုတော့ဒီဆိုပါတော့ငပိတွေဆိုပါတော့ငပိတွေထုတ်တဲ့အချိန်မှာစားရင်ညာပုံကြည့်လိုက်တယ်ဘာလဲဆိုဝိတက်တော့ပတ်စံပူရအောင်တကယ်တော့အစားကိုဘလော့ပတ်စံမထည့်ရမယ်နိုင်ငံတော်မူဝါဒချပြီးတော့ policy နဲ့ချပြီးတော့ guideline နဲ့ဥပဒေပေးရမယ်လူတွေဆိုရင်အဲ့ဥတွေကိုလုံနိုင်မှုအတွက်ဘိုင်လော်တွေကျွန်တော်တို့ကိုလုပ်မယ်ပြီးတော့မလုပ်တဲ့လူကိုကျွန်တော်ကအရေးယူဖို့ login process တွေကျွန်တော်တို့ကိုလုပ်မယ်ဆိုတော့အဲ့တော့ဟိုတာဝန်ရှိဆုံးပေါ်အောင်ပြီးတော့စပြီးကျွန်တော်လုပ်ဖို့လုပ
်ဟုတ်ကဲ့ဆရာအဲ့တော့နောက်ထပ်ရော
ကျွန်တော်ကဘာမှစံစားသုံးတဲ့အတိုင်းကျွန်တော်ကြီးကစားတဲ့စံတွေကဘာဖြစ်နေလဲဆိုတော့ highly polished အရန်ကိုဖြူအောင်ဖြူအောင
်ချိန်ထား
ဖြူအောင်လုပ်တော့ကျွန်တော်ကြီးကအဲ့စံတွေချိန်ထားတာပေါ့စံဖြူကကျွန်တော်ကြီးကချက်ကြရတယ
်
စံဖြူအောင်ကြည့်လိုက်တော့စံကာထားတယ်ဘရန်လုခရအမိပါကမပါတော့ဘူ
း
အဲ့တော့ပါပြည့်တယ်ဆိုတော့စားတာလည်းများကြည့်တယ်စားတဲ့ဆံမလည်း fiber တက်မပါတော့ကာလိုရီကလည်းများတော့ဆီကျူတူရောကဖြစ်တယ်များလားပေါ့
ဟုတ်ကဲ့အဲ့တော့ဒီနေရာမှာဆရာ
ကျွန်တော်လုပ်ပြီးကျွန်တော်စံမျိုးထုတ်တာမှ policy ပြင်ပြီးတော့ quality comment တွေပြန်ထုတ်ဖို့တော့မယ်လူလူသိအောင်ပြောရမယ်ပြီးတော့လူလူကလည်းအဲ့ဒါ light တာနိုင်အောင်စားသုံးနိုင်အောင်အချိန်ကြီးဖြန့်ဖြူးလို့လုပ်မှာဒါအဲ့တော့နိုင်ငံတော်ကလုပ်ပြီးမှဒါပြန်ရမှာ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းစီစဉ်တည်ဆက်တဲ့ကျမကြီးကဏ္ဍကိုနားဆင်ကြရတာပါအခုတော့အပတ်စဉ်တိုင်းရင်းသတင်းလောအစီအစဉ်ကိုလှည့်ပေးအောင်ပါ VNI အဖွဲ့ဝင်နေကြာဒေတာသတင်းတောက်တွေကစူးစီးတင်ပြထားတာဖြစ်ပါတယ
်အပတ်စဉ်တင်ဆက်သွားမယ်တိုင်းရင်းသတင်းလောကကြည့်ဆိုပါတယ်မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေတာတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအာမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလောမှာနားဆင်ရမှာတွေကတော့မုံပြည်သက်ပါတီဟာ UNFC တပ်ပေါင်းစုကနေနှုတ်ထွက်ပြီးဆက်ဆက်အဖွဲ့အစည်းအဖြစ်သာပါဝင်သွားမှာဖြစ်ပါတယ်ရှမ်းပြည်မြောက်ပိုင်းနမ်တူမြို့နယ်ထဲမှာတိုက်ပွဲကြောင့်စစ်ဘေးရှောင်လူထု 2,000 ကျော်ရှိနေတယ်ဆိုတာနဲ့ရှမ်းပြည်မြို့ရေးကော်မတီ CSSU အစည်းအဝေးကျင်းပရေးပိတ်ပင်ခံနေရတဲ့အကြောင်းတွေကိုကြားကြရမှာပါရှင
်ကျမကနန်းဟွန်ပါရှင်တည်င်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါမွန်ပြည်သက်ပါတီဟာညီညွတ်တော်တိုင်းနာလူမျိုးများဖက်ဒရယ်ကောင်စီ UNFC တပ်ပေါင်းစုကနေနှုတ်ထွက်ပြီးဆက်ဆက်အဖွဲ့အစည်းအဖြစ်သာပါဝင်သွားမယ်လို့ပါတီဥက္ကဋ္ဌနိုင်ထောမွန်ကပြောကြားခဲ့ပါတယ်မွန်ပြည်သက်ပါတီဟာမြန်မာအစိုးရနဲ့ NCA အပြည့်အဝလက်မှတ်ရေးထိုးထားတာကြောင့်စာချုပ်ပါသဘောတူညီချက်အတိုင်းတာဝန်ခံရမှာဖြစ်တဲ့အတွက်မွန်ပြည်သက်ပါတီအနေနဲ့တပ်ပေါင်းစုနဲ့ချိတ်ဆက်ဆောင်ရွက်ရမှာချင့်ချိန်စရာရှိလာလို့ UNFC ကနေနှုတ်ထွက်ရတာဖြစ်တယ်လို့ဥက္ကဋ္ဌနိုင်ထောမွန်ကပြောပါတယ်။မွန်ပြည်သက်ပါတီဟာ UNFC အဖွဲ့အစည်းအတွင်းနှုတ်ထွက်ကြောင်းဗဟိုကော်မတီအစည်းအဝေးမှာဆုံးဖြတ်ခဲ့ပြီးဖြစ်တယ်လို့လာမယ့် UNFC အဖွဲ့ညီလာခံမှာအတည်ပြုဆုံးဖြတ်သွားမှာဖြစ်ပါတယ်။မြန်မာအစိုးရနဲ့ NCA အပြည့်ရလက်မှတ်ရေးထိုးထားတဲ့မွန်ပြည်သက်ပါတီဟာငြိမ်းချမ်းရေးလုပ်ငန်းစဉ်ပိုင်းမှာတည်ဆုပ်နေဆဲဖြစ်တယ်လို့ပါတီခေါင်းဆောင်တွေကပြောပါတယ်။
ရှမ်းပြည်နယ်မြောက်ပိုင်းနံပါတ်2မြို့နယ်ထဲမှာအခုနှစ်ပတ်တွင်ဖြစ်ပွားခဲ့တဲ့တိုက်ပွဲကြောင့်စစ်ဘေးရှောင်လူစု 2,000 ကျော်ရှိနေပြီလို့စစ်ဘေးရှောင်ကူညီရေးဖွဲ့ကပြောဆိုလိုက်ပါတယ်။ဒီစစ်ဘေးရှောင်တွေဟာစက်တင်ဘာလ4ရက်နေ့ကနံပါတ်2မြို့နယ်မန်ဆန်မိုက်မှုအုပ်စုမန်ဆန်မြောက်ကျောင်းနဲ့တီဘောမြို့ကဘုံကြီးကျောင်းနှစ်ကျောင်းမှာခိုးလုံနေကြရတာဖြစ်ပါတယ်။စစ်ဘေးရှောင်တွေဟာနံပါတ်2မြို့နယ်ပန်လုံအုပ်စုကရွာသားတွေဖြစ်ကြပြီးမြောက်ပိုင်းမဟာမိတ်တပ်ဖွဲ့နဲ့ RCSSS တို့ကြားတိုက်ပွဲကြောင့်စက်တင်ဘာလ3ရက်ပိုင်းမှာထပ်မံစစ်ဘေးရှောင်လာကြတာဖြစ်ကြောင်းဒီဘောမျိုးနဲ့စစ်ဆောင်ကူညီရေးဥဆောင်သူကြားကောင်းပါတီတွင်ရင်မှုဆိုင်းလောင်ဆိုင်ကပြောပါတယ်ဒီစစ်ဘေးရှောင်တွေထဲမှာနာမကျန်းသူမတန်ဆွမ်းသူတွေလည်းပါဝင်နေပြီးဒီဘောစေယုံကိုပို့ဆောင်ထားရပါတယ်
ပ Bangladesh Nangan, Kopasa Kayang, Okia Munit, Dumashide, Balu Kali, and Matti Dokare Sakama, Dokare Cha Ugo, Luther Suga, Tapchapo, Josamu, the Kupiwa Kevare, Sadamala Tonya Nega, Dokare Sakan, now Petan Jatakuma, Dokare Tongu, Lebim Jasha Tayane, Yetapoegani, Dushi Kebi, now Tat Dokare Tongu, the Nila Ninyani Banga. ကော့တော့ပလောင်ဒုက္ခဒေသခန်းအနောက်ဘက်တော်တခုမှာဒဏ်ရာရင်းနဲ့တွေ့ရှိခဲ့တယ်လို့တက်နက်နျူးတည်င်းတဲ့ပုံမှာဖော်ပြထားပါတယ်။အဲ့ဒီဒုက္ခတွေ6ဦးကိုလူတစုကစခန်းနဲ့တကီလိုမီတာခန့်ကွာဝေးတဲ့တောင်ကြားကိုခေါ်ဆောင်သွားပြီးအခုလိုတပ်ဖြတ်ဖို့စူးစမ်းခဲ့တာဖြစ်တယ်လို့ဒီကိစ္စမှာပါဝင်ပတ်သက်တဲ့သူတွေကိုလည်းရဲတပ်ဖက်ကနေရှာဖွေနေပါတယ်။ဒေသအတွင်းမှာဒုက္ခတွေရောက
party ne, Momura Kusaju party to Ponzi Tare, party a mutiku, Mombati Subiro, a TV Yusha Tamala Vichibare, party a muti Yusha Tamapiratra, party a tip Messe Bodiago, Setembala to Machima Dama Pibi, Mombati to Ponzi to Abifi Jango, Mombidu Tialongo, Tiawen Chinia to Amelo, party council de Gapiovare.
သက်သက်မှာပဲပါတီတရားဝင်မှတ်ပုံတင်ရေးအတွက်ဆက်လက်ဆွေးနွေးသွားမယ်လို့လည်းပါတီကောင်းဆောင်တွေကပြောပါရယ်။မွန်ပြည်သူလူထုတွေမွန်တန်ကားတော်တွေလူလာနေတဲ့မွန်တပါတီတက်ချီရေးဟာဖြစ်လာတော့မှာမို့ကြံရှိနေသေးတဲ့မွန်ရအစုတွေပါတီတက်သက်ပါဝင်လံဖို့အတွက်လည်းဆက်လက်ကြိုးပမ်းသွားမယ်လို့ပါတီကောင်းဆောင်တွေကပြောပါရယ်။တန်လျင်မြင့်ရင်မြင့်တက်မှုကြောင့်ကရင်ပြည်နယ်အတွင်းမှာရေကြီးရေရှာမှုတွေ ပြည်နယ်တာတနာ၏ဝန်ကြီးဦးမြင့်တင်ဝင်းကပြောပါရယ်တန်လွင်မြေရဲ့မြင့်တက်လာပြီးရေကြီးရေရှာမှုကြောင့်စပါးဆိုင်ခင်းတွေပျက်စီးခဲ့တယ်လို့ကနေ့အထိပြန်လည်မဆိုင်နိုင်သေးပါဘူးပြီးခဲ့တဲ့ဇူလိုင်လ26ရက်နေ့ကစပြီးမြန်မာနိုင်ငံအတွင်းတိုင်းနယ်ပြည်နယ်ခုနှစ်ခုမှာမိုးသည်ထန်စွာရွာသွန်းပြီးရေကြီးမှုတွေဖြစ်ပွားခဲ့ပါရယ် အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါရှမ်းပြည်နယ်တောင်စီမြို့မှာကျင်းပဖို့အစီအစဉ်ထားတဲ့ရှမ်းပြည်ညီညွတ်ရေးကော်မတီ CSSU အစည်းအဝေးမှာကျင်းပဖို့အစိုးရရဲ့NRPC ကနေတာမြင့်ချက်ကြောင့်ကျင်းပဖို့အစီအစဉ်ကိုရပ်နာထားလိုက်ရပါတယ်
စက်တင်ဘာလ3ရက်နေ့ကနေ4ရက်နေ့အထိနရက်ကြာကျင်းပဖို့ပြင်ဆင်ထားတဲ့ရှမ်းပြည်ညီညွတ်ရေးကော်မတီ CSSU အစည်းအဝေးမှာကျင်းပဖို့အစိုးရရဲ့အမျိုးရပြန်လည်တင်မြှင့်ရေးနဲ့ငြိမ်းချမ်းရေးဗဟိုဌာနNRPC ကနေပြီးခဲ့တဲ့29ရက်နေ့ကဖုန်းနဲ့အကြောင်းကြားလာတယ်လို့ CSSU အလက်ကြောက်ခရာဆိုင်အပေါက်ကရှမ်းစကားနဲ့ပြောပါရယ်ဘုနဲ့ကောင်ချက်ဖုန်းမရယ်အမ်ပန်ဟေးဒွါ
CSSUနဲ့နေဝအစည်းအဝေးကျင်းပဖို့အကုန်ပြင်ဆင်ထားပြီးပြီ။ဘာကြောင့်ပေးမလုပ်လဲဆိုတာတော့မပြောဘူး။လောလောဆယ်ဖုန်းဆက်အကြောင်းကြားလာတာ။စာတော့နောက်မှပို့လာမယ်လို့ပဲပြောသွားတယ်။အမျိုးရပြန်တဲ့တင်မြှင့်ရေးနဲ့ငြိမ်းချမ်းရေးဗဟိုဌာနNRPCကနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကဥက္ကဋ္ဌဝန်ယူထားတာပါ။ရှမ်းပြည်ညီညွတ်ရေးကော်မတီအစည်းအဝေးကိုဟန့်တားတာဟာတို
ไอ้ตัวที่ชอบโยมมาเสียเอาตอนที่แม่งานเอาที่เดียร์เนี่ยในเรื่องว่าผมเสียใจเป็นเลยว่าแต่โบราณไปเลยว่าเนี่ยยิ่งใช้ยิ่งลุกเลยสุดละสิ่งยิ่งลุกเนี่ยมาดูสิ่งยิ่งสุดลุกเสียเนาะงานเนี่ยมาดูงานยันดูลุกต้องกองต้องไหนจะบอกเนี่ยที่ยิ่งใช้ยิ่งลุกเนี่ยมาเจ้าตายยิ่งดำไม่ค่อยชาเต็มบุลุปีนั้นสู้อินสติจูตอะไรก็อุคุณไฟก็เปลี่ยวไปเลยยิ่งใช้ยิ่งลุกเลยสุดละสิ่งยิ่งลุกเนี่ยมาดูสิ่งยิ่งสุดล တယ် ရှမ်းပြည်ညညရဲကော်မတီအစည်းအဝေးကိုဦးသိန်းစိန်အစိုးရခေတ်ကဟန်တာပိတ်ပင်မှုမပြုတ်ခဲ့ဘူးတဲ့အပြင်2016ခုနှစ်ကထိုင်းနိုင်ငံဘန်ကောက်မြို့မှာကျင်းပတဲ့ CSSU အစည်းအဝေးမှာတောင်မှအစိုးရရဲ့ကိုယ်စားလှယ်အဖြစ်ဝန်ကြီးဦးအောင်မင်းကိုဆေးလွှတ်ပြီးဖွင့်ပွဲအမှာစကားပြောကြားစီခဲ့ပါတယ်။
NLD အမျိုးသားဒီမိုကရေစီရဲ့ဖွဲ့ချုပ်အစိုးရခေတ်မှာရောအစိုးရရောတပ်မတော်ကပါ CSSU အစည်းအဝေးကိုတုံ့ပြန်ချက်မနဲ့ပိတ်ပင်လာခဲ့တာဖြစ်ပါတယ်။ရှမ်းပြည်ညညရဲ့ကော်မတီ
ဒီကချုပ်သွင်းနေရတဲ့ပြဿနာကသဘောတူညီချက်ပါ။ကျောင်းသူသဘောတူညီချက်တွေကအားလုံးလက်ခံနိုင်တဲ့သဘောတူညီချက်ဖြစ်မှုနံပါတ်1ပါ။အဲ့ဒီအားလုံးလက်ခံနိုင်တဲ့သဘောတူညီချက်ဆိုတာကကျွန်တော်တို့တပြည်သားလုံးလည်းမဟုတ်ဘူး။အခုလက်နက်ကန်တချို့လက်မမထိုးရတဲ့လက်နက်ကန်တွေလည်းရှိတယ်။ဒါအဲ့ဒီလက်နက်ကန်တွေကလည်းသဘောတူနိုင်တဲ့အဓိကမွန်ပြစ်တဲ့ပါတီကတော့စက်တင်ဘာ2ရက်ပတ်အတွင်းမှာ ခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
။မွန်ပြည်ပြည်ပါတီဟာညညတော်တိုင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC တပ်ပေါင်းစုကနှုတ်ထွက်ပြီးဆက်ဆက်အဖွဲ့အစည်းဖြစ်တာပါဝင်သွားမှာဖြစ်ပါတယ်။ရှမ်းပြည်မြောက်ပိုင်းနမ်တူမျိုးနယ်ထဲမှာတိုင်းသားလက်နက်ကိုင်အဖွဲ့အချင်းချင်းကြားတိုက်ပွဲတွေကြောင့်စစ်ဘေးရှောင်လူထု 2,000 ကျော်ရှိနေပြီဖြစ်ပါတယ်။
တော်ရရှိတွေအခုနားဆင်ကြကြတာကတော့ပြည်နိုင်ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီရာ
။ဒါကတော့အပတ်စဉ်တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်ကြရတာပဲဖြစ်ပါတယ်။
ဒီဝေမြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကို Democratic မြန်မာအသံ DVB ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ DVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည7:00နာရီနဲ့မနေ့9:00နာရီခွဲအချိန်မှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia 7 Joru ကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်။
VOA ရဲ့တောက်ကြနေမနခင်အစီအစဉ်တွေကိုမနေ့9နာရီထိဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။အမေရိကန်အစိုးရရဲ့သဘောထားအမြင်အာဘော်ကိုတင်ပြပါတော့မယ်ခင်ဗျာ
။ဇင်ဘာဝေနိုင်ငံမှာသမရအသက်တက်လာပါပြီ ဂျလိုင်လ3ရက်တမရရွေးကောက်ပွဲမှာအမ်ဆန်မနန်ကာဝါဟာအောက်ကလ27ရက်နေ့မှာတရားဝင်ကျန်းသစ္စာကျင်းဆိုခဲ့ပါတယ်။ဒီအတွက်တိုက်ခိုက်ဒီမိုကရေစီမဟာမိတ်အဖွဲ့ MTCA ကတရားရေးအရဆင်ခေါ်ခဲ့ပေမဲ့ရုံးတော်ကနေပယ်ချခဲ့ပါတယ်။အမေရိကန်ပြည်ထောင်စုကတော့ဇင်ဘာဘွေနိုင်ငံရဲ့ဖွဲ့စည်းပုံခြေခံဥပဒေနဲ့တရားဥပဒေစိုးမိုးရေးကိုအဖွဲ့အစည်းအားလုံးကနေလေးစားချဖို့အတွက် lên tha giả đấy. Tớ này thay đổi này sang này cái gì là gì bộ xuyên nọ. Nào mà biểu biến biểu lên hồi lâu bộ luôn đi bà đấy. Xem mà quên này mà này cái gì này sang này bị lúc khuya chụp bảo đà này. Mà 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 cái lúc đó đi. Rồi cậu quên này bắt đầu đi mà chơi này phải. Nào bây mà lấy sao chỉ là bị phe làm mà cô. American thì rằng suy ra suy nghĩ xem vào. A chân phải muốn này ưu điểm này mình nhớ đâu giờ đi ha. Này cái gì lúc nào xin xây bản được khu mà phe tiền này luôn. Thì lúc mà học hành này lúc nào nhiều. Chulon kedu regule, ubri ya, a pipe ye ubulu at elu, American and Jaitana, Piawea, Heather Nuaka, Piobari, Lula Sapio Sugune, a then when poet Banguelo, a chigan Lula Quine, Luquin is Saya Jabang Quinrego, Lisa Jam, a pitalo, Luquin a chopal kaya dure, a nice kaya durine, Nemian tetirigo, they are ubrin and ye, Gawe pit and Lerule, Piobari, Sema was so on in it. Champoisi alone and let drippy, let to each other, soon with him who will look be, Juco boy Jarago, Gauntay Poye, Nanga in a sea boys and a pilgrim, Bionam Hurigo, JJ Bianbian Luxembourg, American Pion Suga, Abbey Melo let your body, Dabian, Samba with Nanganda alone Gonza Yetre, Democracy Nija alone Bowen, Ochomu, Gentombo, Samba with Nanganga, Nanga in sea boy in a Lumu Puessi Gonza in a soon Hurigo. American Biran Suga sell a low sample dread. I think she knew about it, Lule Piobari.
Mega Soya at the bottom, you need to go to Piallo Pivari.
Production of good nursing here, American Soya, the bottom, you know, TV, VOE, Abom Hojo, Taman Bio, DB, Aparismia, VOE American Tangani, who shall let she told you been it. Season of Nashina Yanikuna, it is Nidomita, such a school and a set lady one, it can be your tolling Pizomava.
ဒီမှာပဲတောက်ကြနေမနခင်အစီအစဉ်လေးဆက်လက်ထုတ်လွှင့်နေပါတယ်အခုတော့နိုင်ငံတကာတရင်ချင်းချုပ်ကိုကုချွတ်ချုပ်တင်းကကြီးညာပြပါလိမ့်မယ်ခင်ဗျာဒီမှာနိုင်ငံကနေအင်းကြီးမင်္ဂလာလေးနိုင်ငံတဲ့လူညောင်မွတ်စလင်တွေအများပြထွက်ပြီးသွားကြအောင်တရားဓမ္မလှုပ်ဆောင်ခဲ့တဲ့ဆိုတဲ့ဖြစ်ရပ်ကိုလူသားမှုပေါ်ကျူးလွန်တဲ့ရာဇဝတ်မှုမျောနိုင်ခြင်းရှိတယ်လားဆိုတာစုံစမ်းစစ်ဆေး ဒီကနအူးဆက်စီလေးလောက်မှုတွေကိုဆက်လုပ်သွားတာနဲ့အမျှဒီဆုံးဖြတ်ချက်ကိုထည့်သွင်းစဉ်းစားရမယ်လို့တဟိမျိုးခြေဆိုင်
သမ္မတဒေါ်နယ်ထရမ့်ရဲ့ညံပြင်းနှိမ်ကြပြီးထိအောင်မှုရှိတဲ့ခေါင်းဆောင်မှုပုံစံပေါ်ဝေပန်ထားတဲ့နယူးယောက်တိုင်းသတင်းစာပါဆောင်းပါးကိုအမည်မဖော်ဘဲရေးသားထားသူဟာသူတို့မဟုတ်ဘူးလို့သမ္မတထရမ့်အစိုးရဖွယ်ကထိတ်တန့်တာဝန်ရှိသူတွေငြင်းဆန်ပြောဆိုနေကြပါတယ်။မြောက်ကိုရီးယားကွန်ပျူတာဟက်ကာဒူဖြစ်တဲ့ဖာကဂျင်းယောက်ကိုရာဇဝတ်ပြမှုနဲ့ဆွဲချက်တင်လိုက်တဲ့အကြောင်
ကျွန်တော်ကအချက်လက်တွေခွင့်ပြုမှုအပါအဝင်ဆွေးချက်တင်ခံရတာပါခင်ဗျာ။ထိတက်ရောက်မြန်မာနဲ့နိုင်ငံတကာသတင်းကျဉ်းချုပ်ကိုကူးကျော်တဲ့အင်ဂျင်နီယာကတော့ဂျင်မီခုတ်ဖြစ်ပါတယ်။ဗီအိုအေကိုအားပေးနားဆင်ကြရတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်။နိုင်ငံတကာကတော်တော်ရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးစိတ်နှလုံးရှင်လန်းချမ်းမြေကြပါစေ။ကျွန်တော်စံမိုးဦးပါခင်ဗျာ။
This program has come to you from the Voice of America, Washington.